Welcome to the Voice of America in Burmese.
ပြည်ရန်ရဲ့ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ29ရက်စနေနေ့မနေ့ခင်အစည်းအဝေးတို့ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ခင်အစည်းအဝေးကိုတောင်းဝယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မခင်မြတ်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမွန်နဲ့အတူပြောပြပေးမှာပါယူကရိန်းအတွက်အမေရိကန်ကနေစစ်ရေးအကူအညီဖြစ်တဲ့ဒေါ်လာ295တန်းထပ်ပြီးပေးမယ်လို့ပန်ဒဂန်စစ်ဌာနချုပ်ကနေကြေညာလိုက်ပါတယ်မြန်မာနိုင်ငံဘဝဘန်းကနိုင်ငံခြားကနေလုခပြန်သွင်းသူတွေကိုအပိုးဆောင်ဝင်ပေးမယ်လို့ကြေညာချက်ထုတ်ပြန်တာပါဖိလစ်ပိုင်မှာတော့မုံတိုင်းကြောင့်တည်ဆုံရသူကအနည်းဆုံး42ယောက်ရှိနေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်းရောင်း
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေတင်ပြပြီးတဲ့အခါမှာတော့ KNLPC ကရင်ငြိမ်းချမ်းရေးကောင်စီရဲ့တပ်မဟုတူဦးနေအိမ်ကိုပြစ်ခတ်တိုက်ခိုက်မီးရှို့တာတွေလုပ်ခဲ့တဲ့သတင်းပေးပို့ချင်ပါတော့
PC ကတပ်ရင်းမှုအိမ်လို့ပြောတယ်တပ်ရင်းမှုအိမ်ကိုဘယ်ဘွဲမှမသိတဲ့အဘွဲကနေပြီးတော့မီးရှို့သွားတယ်အဲ့
ဒါပါသတင်းတွေပြီးမှအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာတခါဒီနိုင်ငံတကာဘက်ကစိတ်ဝင်စားဖွယ်ရာထိတ်တန့်ရောက်သတင်းဆောင်မတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုရဲမွန်တို့ပြောပြပေးပါအောင်ခင်ဗျာ
။ Ukraine တွင်နောက်ထပ်စီးရေးအကူအညီဖြစ်တဲ့ American ဒေါ်လာ295တန်းထပ်ပြီးတော့ပေးရမယ်လို့ Pentagon စစ်ဌာနချုပ်ကတောက်ကြနေမှာကြေညာလိုက်ပါတယ်။
Department is announcing the authorization of the 24th presidential drawdown of security assistance.
Ukraine နိုင်ငံရဲ့တရေးကြီးတဲ့လုံခြုံရေးအခြေအနေနဲ့ကာကွယ်လိုအပ်ချက်တွေပြည့်မီစေဖို့အတွက်လုံခြုံရေးကူညီဖြစ်တဲ့ဒေါ်လာ295တန်းကိုသမရလုတ်ပိုင်ခွင့်နဲ့24ချိန်မြောက်ချမှတ်ပေးလိုက်ကြောင်းဒဟမနစ်ကဩဂုတ်လကစပြီး Ukraine တွေပေးနေတဲ့ကာကွယ်ရေးဌာနရဲ့စစ်သုံးပစ္စည်းတွေထပ်ပေးဖို့ဖြစ်ကြောင်းပန်နဂန်လက်ထောက်ပြောခွင့်ရ Sabrina Singh ကကြေညာလိုက်တာဖြစ်ပါတယ်အခုတောက်ကြံနဲ့အမေရိကန်ကာကွယ်ရေးဌာနကချပေးလိုက်တဲ့ထဲမှာအလွယ်တကူရွှေ့ပြောင်းပစ်ခတ်နိုင်တဲ့ HIMARS အစစ်မြေလက်နက်ပစ္စည်းတွေအဆက်မပြတ်ပစ်ခတ်နိုင်တဲ့155မမအမြောက်တွေအဝေးရင်းတန်ကားဖြတ်မိုင်းတွေတန်ကြပ်ကကားတွေနဲ့လက်နက်ငယ်တွေပါဝင်တယ်လို့လည်းပြောပါတယ်။ယူကရိန်းမှာမိုက်ကိုလော့ခ်ကနေခါဆင်ထိကျေပြန့်တဲ့စစ်မျက်နှာတွေမှာခုခံဆင်းတဲ့တွန်းလှန်နေတဲ့ယူကရိန်းတပ်သားတွေဟာစစ်လက်နက်ပစ္စည်းမလုံလောက်မှုနဲ့ရင်ဆိုင်နေရပြီးတော့သူတို့ကကြီးတထောင်ပြန်ရုရှားဘက်က9000ပြန်ပစ်နေတယ်လို့ယူကရိန်းတပ်ခိုက်ရေးသမားချုပ်ကပြောပါတယ်။တောက်ကြနေမှာပဲရုရှားကာကွယ်ဝင်ကြီးဆာဂီရှိုဂူကယူကရိန်းမှာတိုက်ခိုက်ဖို့အတွက်အရန်တပ်သား3သိန်းစုဆောင်းနေတာပြည့်သွားပြီလို့ကြေညာလိုက်ပါတယ
်။ရုရှားမှာစစ်မှုထမ်းဖို့ဆင့်ခေါ်တာကိုရှောင်ရှားဖို့လူငယ်တွေထွက်ပြေးလာနေတဲ့အတွက်အိမ်နီးချင်းနိုင်ငံတွေအနေနဲ့သမ္မတပူတင်ရဲ့စစ်ပွဲကိုစန့်ကျင်တာကိုအားပေးခြင်းပေမဲ့လည်းရုရှားထောက်လှမ်းရေးတွေပါလာမှာကိုလည်းစိုးရိမ်နေကြပါတယ်။စစ်မှုထမ်းဖို့ရှောင်ရှားပြီးထွက်ပြေးလာသူတွေကိုလက်ခံဖို့ကိစ္စမှာဥရောပနိုင်ငံတွေအကြားကွဲလွဲမှုတွေရှိနေပါတယ်။ဂျော်ဂျီယာ၊ဂျာမနီ၊အာမေးနီးယားနိုင်ငံတွေကကြိုဆိုကြပေမဲ့ပိုလန်၊ဖင်လန်တို့လိုနိုင်ငံတွေကသူတို့နိုင်ငံတွေကိုအဝင်မခံကြပါဘူး။သမ္မတပူတင်ကအရန်တပ်ဖွဲ့တွေတစ်စိတ်တစ်ပိုင်းစုစည်းဖို့ကြေညာတဲ့စက်တင်ဘာလ12ရက်နေ့ကစတင်ပြီးရုရှားကနေထွက်ပြေးတဲ့လူငယ်အရေအတွက်ဟာခံမှန်းခြေ4သိန်းလောက်ရှိသွားပြီးရုရှားကယူကရိန်းကိုစတင်ကျူးကျော်တဲ့ဖေဖော်ဝါရီလကစပြီးရုရှားကနေထွက်ပြေးသူတွေကတော့သိန်းနဲ့ချီရှိနေပြီဖြစ်ပါတယ်။အချို့ကတော့ရုရှားမှာစစ်မှုမထမ်းခြင်းလို့ထွက်ပြေးလာတာထက်အိမ်နီးချင်းနိုင်ငံတွေရဲ့ကူညီဆောင်ရှားမှုကိုလိုချင်တဲ့အတွက်ထွက်ပြေးလာကြတာပါအထူးသဖြင့်တော့2008ခုနှစ်ကရုရှားသိမ်းပိုက်ခဲ့ပြီးဂျော်ဂျီယာကနေခွဲထွက်ခဲ့တဲ့အက်ဆာဗီးနီးယားတောင်ပိုင်းအော်စတရီးယားနေတွေကနေထွက်ပြေးလာသူတွေဖြစ်ပါတယ်ထွက်ပြေးလာသူတွေမှာတံပြန်ထောင်လန်းရေးတွေပါလာနိုင်တဲ့အန္တရာယ်ရှိနေပါတယ်ထွက်ပြေးလာတယ်လို့ဟန်ဆောင်ယုံနဲ့မကပဲလျှို့ဝှက်ဆစ်ဆင်ရေးတွေအတွက်အသုံးပြုနိုင်မဲ့သူတွေပါပါလာနိုင်တယ်လို့လက်တီးဗီးယားနိုင်ငံသားရဲ့ဝန်ကြီးက VOA ကိုပြောဆိုခဲ့ပါတယ်
ကောင်းစီပေါ်ကိုစနစ်တကျမချုံတဲ့အတွက်အဖမ်းဆီးခံရတဲ့မာရှာအမီနီရဲလက်ထဲမှာတည်ဆုံရတာနဲ့ပတ်သက်ပြီးတော့အီရန်နိုင်ငံတဝန်းဆန္ဒပြမှုတွေတလကျော်လာပြီးဖြစ်တယ်လို့တောက်ကြနေကတော့အီရန်အရှိတောင်ပိုင်းကဇဟီရန်မြို့မှာဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေနဲ့နယ်စပ်ချင်းထိစပ်နေတဲ့အီရန်အရှိတောင်ပိုင်းကဒီမျိုးကလေးကတောက်ကြနေဆန္ဒပြပွဲမှာအီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမင်းနီနဲ့ဆန္ဒပြမှုချင်မှုရမှာအဓိကဆောင်ရွက်နေတဲ့ဘတ်စစ်ပြည်သူစစ်တို့ကြဆုံးပါစေလို့တောင်းဆိုဆန္ဒပြတဲ့ဗီဒီယိုတွေကိုလူမှုကွန်ရက်တွေမှာမြင်နေရပါတယ်။ဒ တချိန်ထဲမှာပဲဂျနီဗာကုလသမဂ္ဂလူခွင့်ကော်မရှင်နာရောမင်းကြီးယုံကလည်းအီရန်ဆန္ဒပြပွဲတွေကနေဒဏ်ရဆေးုံရောက်လာသူတွေကိုအီရန်အာဏာပိုင်တွေကထိန်းသိမ်းစခန်းတွေကိုရွှေ့ပစ်တမ်းတယ်။ဒီလူတွေကိုဆေးကုသမှုမပေးတာအပါဝင်အဖမ်းခံတဲ့ဆန္ဒပြသူတွေကိုနှိပ်စက်တာတွေရှိနေတယ်ဆိုတဲ့သတင်းတွေရထားကြောင်းဖန်တာသူအလုံးကိုသူတို့လိုအပ်တဲ့ဆေးကုသမှုတွေပေးဖို့တောင်းဆိုလိုက်ပါတယ်။အမေရိကန်ဆုံးမှုတွေအီရန်နိုင်ငံတလွန်ဆက်လက်ဆန္ဒပြမှုတွေဟာ2009ခုနှစ်အစိုးရတော်လှန်ရေးလှုပ်ရှားမှုနောက်ပိုင်းအီရန်အာဏာပိုင်တွေအတွက်အကြီးအမားဆုံးထိန်းချုပ်မှုတစ်ခုဖြစ်လာနေတာပါ
။ဆာအီဆီယာဆယ်မန်ရရှ်ဒီကိုတတ်နိုင်ရင်စုငွေတန်ပေါင်းများစွာပေးမယ်လို့ထုတ်ပြန်ခဲ့တဲ့အီရန်အခြေစိုက် 15 Korea Foundation ကိုအမေရိကန်နိုင်ငံသားရေးဌာနကနေကြာတာပတေးနေ့မှာပဲစီးပွားရေးကန့်သတ်ပိတ်ဆို့ချက်ထုတ်ပြန်လိုက်ပါတယ်။ဒီဖွဲ့ရဲ့စုငွေကြောင့်ဆာအီဆီယာဆယ်မန်ရရှ်ဒီအော်ဂိုလာမှာတိုက်ခိုက်ခံခဲ့ရတာလို့ဆိုပါတယ်။1989ခုနှစ်ထုတ်ဆာအီဆီယာရဲ့စာအုပ် The Satanic Verses မာနမင်းရဲ့လင်္ကာများစာအုပ်ကသူတို့ဘာသာအယူဝါဒကိုစော်ကားရရောက်တယ်လို့မွတ်စလင်အချို့ကယူဆပြီးအဲ့ဒီအချိန်တုန်းကအီရန်ခေါင်းဆောင်အယက်တိုလာခိုမေနီကဆာအီဆီယာကိုအစ္စလာမ်ရဲ့ရှီယာဥပဒေနဲ့အညီတတ်မှိတ်ထုတ်ခဲ့ပါတယ်။ဆာအီဆီယာနဲ့သူနဲ့ပတ်သက်သူတွေတိုက်ခိုက်ခံရတာတွေရှိခဲ့ပါတယ်။ 15 Korea Foundation ကဆာအီဆီယာကိုတတ်နိုင်ရင်ပေးမဲ့စုချင်းငွေကို2012ခုနှစ်မှာ 2.8 တန်းကနေ 3.3 တန်းအထိတိုးမြှင့်ပေးခဲ့ပါတယ်။ဒီဖွဲ့ကစုချင်းငွေကိုအသိအလင်းကြေညာထားသလိုဆာအီဆီယာကိုတတ်နိုင်ခဲ့ရင်စုချင်းငွေကိုတစ်လုံးတစ်ခဲတည်းပေးမယ်လို့လည်းဆိုပါတယ်။အီရန်အာဏာပိုင်တွေအနေနဲ့လွတ်လပ်စွာထုတ်ဖော်ခွင့်၊ဘာသာရေးလွတ်လပ်ခွင့်၊ကူးကွယ်ခွင့်နဲ့စာပေလွတ်လပ်ခွင့်တွေအပေါ်ဆန့်ကျင်ကန့်သတ်မှုတွေကိုအမေရိကန်အစိုးရအနေနဲ့ပြန်လည်ခုခံချေပတ်ရည်တည်သွားမယ်လို့ဗန်နာယီဌာနရဲ့ထုတ်ပြန်ချက်ထဲမှာပါပါတယ်။အသက်85နှစ်အရွယ်ရှိပြီဖြစ်တဲ့ဆာအီဆီယာရက်ရှ်ဒီဟာအော်ဂိုလာ12ရက်နေ့ကနယူးယောက်ပြည်နယ်မှာစာပေဟောပြောနေစဉ်မှာဓာတ်နဲ့တိုက်ခိုက်ခံခဲ့ရပါတယ်။မျက်နှာ၊လက်ဘင်းနဲ့ယင်ပိုင်းတို့ကိုဓာတ်နဲ့တိုက်ခိုက်တာခံခဲ့ရတာပါ။နှီးစက်ရဆေးကန့်ကိုအရေးပေါ်တည်ဆောင်သွားရပြီးခွဲစိတ်မှုပုံများစွာလည်းပြုလုပ်ခဲ့ရပါတယ်။ဒီတိုက်ခိုက်မှုကြောင့်မျက်လုံးတစ်ဖက်ကွယ်ခဲ့ရပြီးလက်တစ်ဖက်လည်းတုံးလို့မရတော့ဘူးလို့ဆာအီဆီယာရဲ့ကိုယ်စားလှယ်ကပြောပါရယ်။အသက်24နှစ်အရွယ်နယူးဂျာစီဒေသခံဟာရီမက်တာဖမ်းဆီးခံရပြီးလူသက်ရန်ကြိုးပမ်းမှုတိုက်ခိုက်မှုတွေနဲ့တရားစွဲဆိုတာခံနေရပါရယ
်။ Blue American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12133ဘိုင်းဒိုမီတာ40 kHz 8413ဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့နိုင်ငံခြားငွေနဲ့ရတဲ့လုခအလစာဝင်ငွေတွေကိုမြန်မာနိုင်ငံကိုပြန်ပေးပို့မယ်ဆိုရင်အမေရိကန်ဒေါ်လာကိုမြန်မာငွေကျပ်30ထပ်ဆောင်းပေးမယ်လို့မြန်မာနိုင်ငံဘဝဘဏ်ကအောက်တိုဘာ28တောက်ကြနေမှာကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုပြန်ပို့ရမှာနိုင်ငံခြားသုံးငွေအယောင်းဝယ်လိုင်စင်ရဘဏ်တွေကနေလွှဲပို့ဖို့လိုသလိုအခုထပ်ဆောင်းပေးမယ့်ငွေကိုငွေထုတ်ရတဲ့နေ့မှာချက်ချင်းထည့်သွင်းပေးမယ်လို့လည်းကြေညာထားတာပါ။ဒီကြေညာချက်နဲ့ပတ်သက်ပြီးတော့နိုင်ငံရခြားကိုအများကြီးစေတော်လာနေတဲ့တင်မောသားအလုပ်လုပ်ကင်နေသူတဦးရဲ့မိသားစုဝင်တဦးကတော့တိတ်ပဝင်မကြဘူးလို့ VOA ကိုပြောပါတယ်။
ဖိလစ်ပိုင်နိုင်ငံဟာတရုတ်ရဲ့ယင်းနှိမ့်နှံမှုတွေကြောင့်အကျိုးစီးပွားဖြစ်နေပေမဲ့လည်းတစ်ဖက်မှာအမေရိကန်နဲ့မဟာမိတ်စာချုပ်ချုပ်ဆိုထားတဲ့အတွက်တရုတ်နဲ့ထိုင်ဝမ်ပြည်ပခါမှာဘယ်ဘက်ကရက်တည်မလဲဆိုတာဖိလစ်ပိုင်နိုင်ငံအနေနဲ့အခက်အခဲတွေ့နေတယ်လို့အကဲခတ်တွေကပြောဆိုပါတယ်။ဖိလစ်ပိုင်နိုင်ငံအနေနဲ့ထိုင်ဝမ်နဲ့နယ်နိမိတ်ချင်းနှီးစပ်နေတဲ့အတွက်ဖိလစ်ပိုင်ကရွေးချယ်သည်ဖြစ်စေမရွေးချယ်သည်ဖြစ်စေထိုင်ဝမ်ပြဿနာတွေကိုပတ်သွားနိုင်တယ်လို့လည်းပြောဆိုကြပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့လူဦးရေအထူးထပ်ဆုံးတဲ့မြောက်ဘက်အကြဆုံးကျွန်းဖြစ်တဲ့လူဆုံးကျွန်းဟာထိုင်ဝမ်ကနေမိုင်155မိုင်ပဲကွာဝေးပါတယ်။ဒါ့အပြင်ဒီကျွန်းဟာတရုတ်ကတုနယ်နေလို့ကြွေးကြော်ထားပြီးတရုတ်စစ်သင်္ဘောတွေကင်းလှည့်နေတဲ့တောင်တရုတ်ပင်လယ်ပြင်ကမဟာဗျူဟာကျရဲ့နေရာမှာရှိနေတာပါ။ပထဝီအနေအထားအရအမေရိကန်မဟာမိတ်တွေကလည်းဖိလစ်ပိုင်ရဲ့ကျွန်းတွေကိုအခြေခံစခန်းတွေအဖြစ်အသုံးပြုနိုင်တယ်လို့အမေရိကန်အခြေစိုက် CSIS မဟာဗျူဟာလေးလာရေးဌာနကအရှေ့တောင်အာရှဒေသဆိုင်ရာညွှန်ကြားမှု Gregory Pulling ကပြောဆိုထားပါတယ်။တောင်တရုတ်ပင်လယ်အတွင်းတရုတ်တပ်တွေချထားမှုကိုတိုးချဲ့ချတာရဲ့အတွက်ထိုင်ဝမ်ရေလည်ကြားရဲ့တောင်ဘက်အစွန်းကိုအမေရိကန်နဲ့ဂျပန်တို့ကထိန်းချုပ်ထားနိုင်ခြင်းမရှိတော့ပါဘူး။ဒါ့အပြင် Spade Island Scarborough Shoals ကျွန်းတွေအနီးဖိလစ်ပိုင်နဲ့တရုတ်တို့ရေပိုင်နဲ့မကြာခဏအငင်းပွားလေးရှိပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာလည်းဖိလစ်ပိုင်ရဲ့အဓိကယထာလန်စီမံကိန်း၃ခုအပါအဝင်တရုတ်ရဲ့ယင်းနှိမ့်နှံမှုတွေဟာလည်းဖိလစ်ပိုင်မှာအများအပြားရှိနေပါတယ်။
တရုတ်နိုင်ငံကအကြီးဆုံးမြို့ကြီးတစ်မြို့ဖြစ်တဲ့ရှန်ဟိုင်းမြို့ကရန်ပုမြို့လေရပ်ကွက်မှာနေထိုင်သူလူရေတက်တက်သမှ3သန်းစလုံးကိုကိုဗစ်ရောဂါပိုးကူးစက်မှုရှိမရှိစစ်ဆေးဖို့အတွက်ရှန်ဟိုင်းမြို့အာဏာပိုင်တွေကမနေ့တောက်ကြနေမှာညံ့ကြလိုက်ပါတယ်။ဒါအပြင်စစ်စစ်ချက်အဖြစ်သိရခြင်းအထိနေအိမ်တွေကနေဘဲမှမသွားဖို့ပါကန့်သတ်လိုက်တာဖြစ်ပါတယ်။အခုလိုကန့်သတ်မှုမျိုးကိုနေရာတီတုံးကလည်းတချိန်ကြုံခဲ့ရတာပါ။အဲ့ဒီအချိန်ကနှစ်လကြာအသွားလာကန့်သတ်ခဲ့တဲ့အတွက်လူရေ25သန်းနေထိုင်ရာဒီမြို့ကြီးမှာစီပွားရေးယိုယွမ်းလာတယ်လို့စမ်းသပ်ရိက္ခာရှားပါမှုကြုံလာရပြီးဒေသခံတွေနဲ့အာဏာပိုင်တွေကြားရှာရှာပါပါပဋိပက္ခတွေဖြစ်ပွားခဲ့ရတာပါ။အဲ့ဒီချိန်ကရက်ပိုင်းလောက်ပဲကြာမယ်လို့အာဏာပိုင်တွေကပြောကြားခဲ့ပေမဲ့ရက်ကန့်တက်ရက်တွေကိုဆက်ဆက်ပြီးတော့တိုးမြင့်သတ်မှတ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲအာဏာရတရုတ်ကွန်မြူနစ်ပါတီရဲ့ပါတီညီလံခံကနေတမရရှိချင်းပင်တက်တက်အချိန်ကြောင့်၅နှစ်တက်တန်းထမ်းဆောင်ခွင့်ဆက်ပြီးရသွားတဲ့အတွက်တရုတ်နိုင်ငံမှာလက်ရှိချမှတ်ထားတဲ့ပြင်းထန်တဲ့ zero covid မူဝါဒအတိုင်းပဲဆက်ပြီးသွားမယ်အနေထားလည်းဖြစ်နေပါတယ်။တရုတ်နိုင်ငံတလောအရှိတ်ဘက်ရှန်ဟိုင်းကနေနောက်ဘက်တိဘက်အထိတင်းကျပ်တဲ့ covid တားမြစ်ချက်ကိုဆန့်ကျင်ဆန္ဒပြမှုတွေကရှိနေတာပါ။တောက်ကြနေကတော့ရဲများများချက်ထားတဲ့တိဘက်မြို့တော်လာဆာလမ်းမတွေကို covid 19ကန့်နှံ့မှုတွေအတွက်ဒေသခံတွေရှာရှာပါပါဆန္ဒပြခဲ့ကြပါတယ
်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာမုန်တိုင်းနှင်ပြိုကြောင့်မိုးအသေးထန်စွာရွာသွန်းကရေကြီးပြီးမြေပြိုတာကြောင့်လူ42ယောက်သေဆုံးပြီးပျောက်ဆုံးနေတဲ့သူတွေကိုရှာဖွေနေတယ်လို့အာဏာပိုင်တွေကပြောပါရယ်။အပူပိုင်းဒေသမုံတိုင်းနယ်ကျေးဝင်ရောက်လာမဲ့လမ်းကြောင်းမှာနေတဲ့ဒေသခံတွေကိုအာဏာပိုင်တွေကဘေးလွတ်ရာနေရာတွေကိုပြောင်းရွှေ့ခိုင်းထားပြီးတောက်ကြနေမှာတော့ဖိလစ်ပိုင်နိုင်ငံအလဲပိုင်းကိုမုံတိုင်းဝင်ရောက်ခဲ့ပါရယ်။မဂူဝန်နန်ဒိုပြည်နယ်မှာမိုးရွာသွန်းချက်ကမျှော်မှန်းထားတဲ့မိုးရင်ကြီးကိုကျော်လွန်သွားပြီလို့အာဏာပိုင်တွေကဆိုပါရယ်။ဆူတန်ခူဒရက်ဒေသတောင်ပိုင်းမှာကေဇေးသမားတွေရဘာလေတွေအသုံးပြုကရင်ဘတ်အထိရေနှင်းမြုပ်နေတဲ့ဒေသခံတွေကိုကယ်ဆယ်နေရတွေ့ရပါရယ်။မုံတိုင်းနယ်ကျေးကတနအီကို85ကီလိုမီတာနှုန်းနဲ့တိုက်ခိုက်နေရာကြောင့်လေရင်ခီးစဉ်တွေရန်နာထားရပြီးကျောင်းတွေပိတ်ထားရကတင်မောစိတ်တွေလုပ်ငန်းလေပတ်တာတွေကိုလည်းရန်နာထားရပါရယ်။ဒေသခံအတော်များများက All Souls Day အထိမ့်မှတ်ပွဲအတွက်ခီးထွက်ဖို့စီစဉ်နေကြခြင်းလည်းဖြစ်ပါရယ်။ဒီမုံတိုင်းကဖိလစ်ပိုင်ပင်လယ်ပြင်ကိုဖြတ်ကျော်ရင်းပုံမှုအားကောင်းလာနိုင်တယ်လို့ရာသီဥတုဌာနကထုတ်ပြန်ထားပါရယ်ခင်ဗျာ
။စနေနေ့မနက်ခင်းထိပ်တန်းရောက်မြန်မာနိုင်ငံနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမွန်တို့ပြောပြခဲ့ကြတာဖြစ်ပါရယ်ခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာသတင်းဆောင်မတွေနဲ့သတင်းပြပွဲချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါရယ်။အဲ့ဒီတဲကမှအရင်ဦးဆုံးတော့ယူကရိန်းအရေးကိုကြည့်အောင်ပါ။ယူကရိန်းနိုင်ငံတွင်နဲ့နိုင်ငံပြင်ပကိုကျော်လွန်ပြီးရုရှားတို့ရဲ့နျူကလ িয়ার နဲ့တိုက်ခိုက်နိုင်ခြေရှိတာကြောင့်အမေရိကန်တချို့ကြားမှာစိုးရိမ်နေကြပါတယ်။တချို့ကတော့ဒီအကြောင်းကိုအွန်လိုင်းပေါ်တက်ရောက်ရှာဖွေကြပါတယ်။စိုးရိမ်တော့ကတွေများလာနေပေမဲ့အခုအချိန်ထိတော့အထိတ်အလန့်ဖြစ်စရာမရှိသေးဘူးလို့ကြွမ်းကျင်သူတွေကပြောပါတယ်။ VOA သတင်းတော် Veronica Iglesias ရဲ့သတင်းဆောင်မကိုမတ်တင်ကြီးထိုက်ပြောပြမှာဖြစ်ပါတယ်ဗျာ။
ဂျိုနီဝယ်စင်ကတော့စိုးရိမ်စရာလို့ပြောပေမဲ့ယူကရိန်းကိုရုရှားကနျူကလ িয়ার နဲ့တိုက်ခိုက်နိုင်တဲ့ချင်းချောက်မှုကတော့တငယ်ချင်းတွေနဲ့ပြောစရာအကြောင်းအရာမဖြစ်သေးပါဘူ
း No we're probably talking about
အတန်းထဲမှာမဟုတ်ဘူးဆိုရင် Spotify တဲ့ကလေရွေးစင်သချင်းတွေအကြောင်းကိုကျမတို့ပြောချင်ပြောပါမယ်ဆေးခေတ်ကာလမှာကြီးပြင်းကြုံတွေ့ခဲ့ရတဲ့ကျမတို့အဖိုးအဖွားတွေနဲ့မိဘတွေဒီမျိုးဆက်ကတော့စိုးရိမ်ပူပန်မှုပိုးပြီးများမယ်လို့ထင်ပါတယ်
။ဒါပေမဲ့တချိန်ကလို့စိုးရိမ်ချက်မျိုးပြန်ဖြစ်လာတဲ့အနေအထားဖြစ်ပါတယ်။အမေရိကန်စိတ်ပညာအဖွဲ့ကကောက်ယူတဲ့စစ်တမ်းမှာတော့အရွယ်ရောက်ပြီးသူအများစုကတတိယကမ္ဘာစစ်စတဲ့အဆင့်ကိုစိုးရိမ်ကြောင်းပြောကြပါတယ်။အမေရိကန်စိတ်ပညာအဖွဲ့ကဘာလီရိုက်ကအခုလိုပြောပါတယ်။
Back in March of 2022,
Ukraine နိုင်ငံတွင်တိုက်ခိုက်မှုတွေကနျူကလ িয়ার စစ်ပွဲကိုဥတီသွားနိုင်တဲ့ကိစ္စကိုစိုးရိမ်ကြောင်းပြီးခဲ့တဲ့ March လအတွင်းမှာ American နိုင်ငံကနေ69ရာခိုင်နှုန်းပြောဆိုခဲ့ကြပါတယ်။ American ရဲ့ကမ်းရိုးတမ်းတွေကိုထိမှန်လာမှာလို့တကယ်ပဲလူတွေစိုးရိမ်နေကြတာလား။ဘယ်ချင်းချောက်မှုကိုစိုးရိမ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး
။တည်ဆုံးမှုဒဏ်ငွေအစိတ်အသက်မှုတွေအပါအဝင်နျူကလ িয়ার ကြောင့်ဖြစ်လာနိုင်တဲ့အကျိုးဆက်တွေဟာဆိုရင်ဒီနေ့ခင်မှာခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့အလွယ်တကူသိနိုင်ပါတယ်။အွန်လိုင်းပေါ်ကိုသွားဘုံတလုံးရေပုံနဲ့ပြစ်မှတ်ကိုရွေးပြီးဖောက်ခွဲလိုက်ရုံပဲဖြစ်ပါတယ်။ New Map ကိုဖန်တီးတဲ့ Alice Wallenstein က VOA ကို Skype ကနေအခုလိုပြောပါတယ်။
The traffic in the
Nyugma ma luri won yang chi shu mu ga 10 nit da atwin a myin song sin go yauk la ga ba de. Nuclear la net tong yin ba ri phit lan ma le so ra go leila bo twa la chi cha du ri ye ma a thu thapin no American ne Europe ga luri a mya pya pa wan ma de.
Di namuna pon san thauk pya ta tha chet twi ga su yin sia phit ba de. Da bi me le Russia tamra Vladimir Putin ye nuclear chin chaw mu de a paw a lun a chun su yin ni cha da phit de lo. Nuclear ye chuan chin tu William Evatt ka pyo ba de.
I don't think he would mobilize hundreds of thousands of troops at mass.
Russia si wai ma kong ja si lo nya si me tat paw win tain chi bi shwe pyaung pyo nuclear la net di thong pyu me le chin lo ma tin ma au thong ma so le Russia ni ne si ye kong ja si bi nang ngai yin ne si wai kong ja si le lo nya ba le me di chet di a lo nya di chin ma Russia ga nuclear thong la nai yi ga taik ko ne ba ba le.
Marvin Hardy ha so yin Washington DC ga Philip Collection ပြတဲ့ Hiroshima ကလေးတွေရဲ့ပကြီးပြကန်းတာဝန်ခံဖြစ်ပါတယ်။ပထမဆုံးနျူကလ িয়ার တက်ခိုင်မှုဖြစ်ပြီးနောက်နှစ်နှစ်အကြာမှာအသက်ရှင်ချင်ရတဲ့ဂျပန်ကလေးတွေရဲ့လက်ရာတွေဖြစ်ပါတယ်။တချို့ကသက်ရှိထင်ရှားရှိနေစေဖြစ်တဲ့သူတို့ရဲ့ရုပ်ပိုင်းစိတ်ပိုင်းဆိုင်ရာချောက်ယွင်မှုတွေဟာဆိုရင်ဖြစ်ရစိုးကြီးကိုအမှတ်ရစေပါတယ်။
Many of them have been affected by radio.
သူတွေကအများအပြားဟာရေဒီယိုဓာတ်သတ္တိကြွဓာတ်ရောင်ကြီးတင်ပြီးတာနာမှုနဲ့ကင်ဆာအမျိုးမျိုးခံစားခဲ့ကြရတာပါ။သူတွေကအများအပြားကကျွန်တော်တို့ကိုစကားမပြောလို့ကြပါဘူး။ဖြစ်ရဆိုးကြီးကိုပြန်အစမဖော်လို့ကြပါဘူး။ဒီအကြောင်းထပ်မပြောကြဖို့စည်းရုံးသူတွေလည်းရှိပါတယ်။နျူကလ িয়ার လက်နက်အသုံးပြုမှုကိုစန့်ကျင်ရေးအတွက်ကျွန်တော်တို့စည်းရုံးကြရပါမယ်
။ဒါပေမဲ့လက်နက်တွေကတော့မကြခင်မှာပျောက်ပြက်သွားမှာမဟုတ်ပါဘူး။ဒီနှစ်အတွင်းလုတ်တဲ့စီးပြပွဲတွေမှာရုရှားရဲ့နျူကလ িয়ার လက်နက်တွေကိုအပြည့်အဝတရုတ်ပြမှာဖြစ်ပါတယ်။ကမ္ဘာမှာစိုးရိမ်နေကြတာနဲ့အတူအမေရိကန်နဲ့ NATO မဟာမိတ်တွေကတော့အထူးဂရုစိုက်စောင့်ကြည့်သွားမယ်လို့ပြောဆိုထားပါတယ်ရှင်
။မတ်တင်ကြီးတိုင်ပြောပြသွားတာပါခင်ဗျာ။အခုတခါနားဆင်ရမှာကတော့ဒီအမေရိကန်ပြည်ထောင်စုကနောက်ဆုံးပေါ်လေရင်တင်တင်မောကြီးဟာပထမဆုံးအကြိမ်ဖြစ်တဲ့မြောက်အတ္တလန်တစ်ဒေသမှာစတင်တာဝန်ထမ်းဆောင်နေပါပြီ။ဒီပညာအသစ်ဆန်းနေတဲ့ USS Garrel Ford တင်မောကြီးဟာရန်သူနဲ့တွေ့ရင်ဘယ်လိုတုံ့ပြန်နိုင်တယ်လဲဆိုတာဒီကို VOA ရဲ့ Pentagon စီဆိုင်ရာသတင်းတော့ Calabat ပေးပို့ထားတဲ့သတင်းလွှာကိုတော့ကိုအောင်လင်းဦးပြောပြမှာဖြစ်ပါတယ်ဗျာ
USS Garrel Ford လေးနေတင်မောတိချီဟာအမေရိကန်မှာအကြီးဆုံးစွန့်ရည်အမြင့်ဆုံးဖြစ်ပြီးCaptain Paul Lanzelota ကအုပ်ချုပ်ပါတယ
် Certainly on the surface of the sea this will be the most powerful warship
ပင်လယ်ပြင်မှာကျွန်တော်တို့ရေတပ်ကတုံးခဲ့သမျှတွေထဲမှာအင်အားအကြီးဆုံးစစ်တင်မောကြီးဖြစ်တယ်ဆိုတာသိကြပါတယ်ဘယ်ရေတပ်မှမှမရှိသေးတာမျိုးလည်းဖြစ်နိုင်ပါတယ
် Fort Lincoln တင်မောမှာအရင်ရှိခဲ့ဘူးတဲ့ Nimitz အမျိုးအစားနဲ့မတူတဲ့ထူးခြားတဲ့အပြောင်းအလဲတွေလည်းပါဝင်ပါတယ်လေရင်ပြင်းလဲနေရအရင်ထက်ပိုရှည်ပြီးပိုလဲကျဲလာပါတယ်ကုန်းဘက်ဘောကမျောစင်ကိုလည်းတင်မောနောက်ဘက်ပိုင်းကိုရွှေ့ထားတာကြောင့်လေရင်တွေအတွက်နေရာပိုရလာပါတယ
် I already know it's better I mean I've been the CEO of the ship for almost 2 years
ကိုကောင်းနေဆိုတာသိကြပါတယ်တင်မောကိုအုပ်ချုပ်လာတာလဲနှစ်နှစ်လောက်ရှိလာပါပြီဘလို့စီမံချက်တွေဆောင်ရွက်နေတယ်လဲရပ်ထားတဲ့နေရာကနေလေရင်တွေဘလို့ထွက်လာတယ်လဲဆိုတာတွေကိုလည်းကျွန်တော်တွေ့ဘူးပါတယ်ကုန်းဘက်မျောစင်ရှေ့ကနေတင်မောဥထိပ်ပိုင်းအထိလေရင်10ဇင်း17ဇင်းလောက်ထားလို့ရပါတယ်ဒါဟာနိမစ်အမျိုးအစားတွေထက်နှစ်ဆလောက်ပိုများပါတယ
်လေရင်တွေပြန်တက်ဖို့တွန်းအားပေးတဲ့စနစ်နဲ့ပြန်ဆင်းလာတဲ့အချိန်မှာအရှိန်လုံးမသွားအောင်ဖမ်းထားဖို့လျှက်စစ်တန်လိုက်တက်ကိုတုံးထားပါတယ်အရင်ကတုံးခဲ့ဘူးတဲ့ရင်းနှွေးငွေစွန့်ရင်ထက်ပုံမချောမွေပြီးလေရင်တွေအတွက်ရောတင်မောအတွက်ပါတုံးရတဲ့နေရာမှာလဲလွယ်ကူလာပါတယ်အဝေးထိန်းဒရုန်းယာဉ်တွေလိုပေါ်ပါတဲ့ယာဉ်တွေနဲ့လေးလံတဲ့ယာဉ်တွေအတွက်လဲလူသလိုအပြောင်းလဲလုံနေတာကလည်းအားတာချက်ဖြစ်လင်းတင်သမော့ရဲ့လေတက်တမှုကပတိန်ဒရက်ထရန့်ကပြောပါတယ
် I'm talking unmanned aircraft systems that capability is a game changer compared to Nimitz class carriers
ငါကိုအပြောင်းလဲပါ
သမော့ကုန်းဘက်ပေါ်မှာစီလောင်ကန်နေရှိနေတာကြောင့်အရင်ကလိုစီပြည့်ရဲ့ပိုက်တွေနဲ့ရှုပ်ပွားနေပြီးလုပ်ငန်းတွေနှီးကွေးရမျိုးလည်းမရှိတော့ပါဘူး USS Ford သမော့တရာအမေရိကန်ကတခြားလေရင်တင်သင်းမောတွေထက်လေရင်အတက်စင်း33ရာခိုင်နှုန်းလောက်ပုံမြန်လာတယ်လို့လည်းရေတပ်ဒုတိယဗိုလ်ချုပ်ကြီး Greg Huffman ကပြောပါတယ်
။ For the strike group, the big striking arm is the air wing.
တိုက်ခိုက်ရေးမှလေကြောင်းကအဓိကကျတာကြောင့်လေရင်တွေနဲ့လက်နက်ကြွေရာတွေမြန်မြန်ဆန်ဆန်တက်ဆင်ပေးနိုင်လေလေစွမ်းဆောင်ရည်ပုံများလေလေဖြစ်တာကြောင့်တိုက်ပွဲကြမှာတပ်မှုတွေအတွက်အကျိုးရှိပါတယ်
။လောရင်ထိုင်ဝမ်ကျွန်းကိုအင်အားသုံးပြီးတိမ့်ပိုက်မယ်လို့ တရုတ်နိုင်ငံကချင်းချောက်ထားတာလည်းလက်တွေ့စစ်ပွဲနဲ့ရင်ဆိုင်ရနိုင်တဲ့အခြေအနေတစ်ခုပါခုချင်းထိတော့အမေရိကန်ရေတပ်ဟာကမ္ဘာမှာစွန့်ရည်အမြင့်ဆုံးဖြစ်ပါတယ်ဒါပေမဲ့ထိုင်ဝမ်အတွက်ပစိဖိတ်မှာတရုတ်နဲ့တက်ခတ်ရမယ်ဆိုရင်တော့ပထဝီနေထိုင်ရအသာစီးရနေတဲ့တရုတ်နိုင်ငံကိုရှင်းနိုင်ပါမလားဆိုတော့မသေးကြဘူးလို့ဝါရှင်တန်ခြေဆိုင် Brookings Institution ကဘရုစ်ဂျုံးစ်တို့လိုအကဲခတ်တွေကသုံးသပ်ကြပါတယ
်သူတို့စစ်စွန့်ရည်အရာရောကျွန်တော်တို့ရဲ့စစ်စွန့်ရည်အရာပါဘယ်ဘက်ကနိုင်မယ်ဆိုတာဘသူမှအပြတ်မပြောနိုင်ပါဘူ
းအမေရိကန်ရဲ့စစ်စွန့်ရည်မှာလင်းတင်သင်မောတင်နဲ့အားပြစ်လိုက်ပြီမလဲအမေရိကန်နဲ့စစ်ဖြစ်တဲ့အခါတရုတ်နိုင်ငံဟာရှင်းနိုင်မှာမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းသဘောပေါက်အောင်လုပ်နိုင်မှုကတော့အမေရိကန်ရေတပ်ကိုဒီတက်ဖို့အဆင့်မြင့်မှုလိုလေဦးမယ်လို့လည်းကျွမ်းကျင်သူတွေထောက်ပြနေကြပါတယ်ခင်ဗျာ
ကိုအောင်လွင်ဦးတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတခါပြောပြချင်တာကတော့ဒီဗီဒိန်ဝန်ကြီးချုပ်အစ်စ်အကြောင်းနဲ့ပတ်သက်ပြီးတော့ပါအိန္ဒိယနယ်ပယ်ဖြစ်တဲ့ရီရှိဆူနက်ခါဗီဒိန်ဝန်ကြီးချုပ်အစ်စ်ဖြစ်လာပါတယ်သူဟာပထမဦးဆုံးလူပြူမဟုတ်တဲ့ဝန်ကြီးချုပ်ဖြစ်ပါတယ်တချို့ကတော့သူ့ကိုအမေရိကန်ပြည်ထောင်စုကအာဖရိကနယ်ပယ်ပထမဦးဆုံးလူမဲသမ္မတဘရက်အိုဘားမားနဲ့နှိုင်းယှဉ်ပြောဆိုကြပါတယ် VOA သတင်းတော့ဟန်နရီရစ်ဝဲလန်ဒန်မြို့ကပေးပို့တဲ့သတင်းကိုတော့ကိုဇော်မိုးကျော်ကတင်ပြထားပါတယ်ခင်ဗျာ
ရရှိဆွနာဟာဗြိတိန်နိုင်ငံကိုဥဆောင်မဲ့ပထမအဦးဆုံးအာရှအနယ်ဖြစ်ပါတယ်ဒီလိုထူးခြားတဲ့ဝန်ကြီးချုပ်ကိုပြီးခဲ့တဲ့ဗုဒ္ဓဟူးနေ့အော်တိုဘာလ26ရက်နေ့တုန်းကလွှတ်တော်မှာနှစ်ဖက်စလုံးကကြိုဆိုခဲ့ကြပါတယ်အတိုက်ခံလေဘာပါတီခေါင်းဆောင်Kia Starmer ကတော
့ It's a reminder that for all the challenges we face as a country, Britain is a place where people of all races and all beliefs.
တပည့်ပြည်နေနဲ့ခက်ခဲကြက်တဲတွေကိုရင်ဆိုင်ရတာတွေရှိပါတယ်။ဒါမဲ့ဗြိတိန်နိုင်ငံကဘယ်လိုလူမျိုးပဲဖြစ်စေ၊ဘယ်လိုဘာသာတရားကိုးကွယ်သူပဲဖြစ်စေ၊သူတို့ရဲ့အိမ်မက်တွေကိုအကောင့်ထဲဖော်ခွင့်ရတဲ့တိုင်းပြည်ဖြစ်ပါတယ်
။တချို့ကတော့ဗြိတိန်နိုင်ငံရဲ့အိုဘားမားကာလလို့ပုံဖော်ပြောဆိုကြပါတယ်။စွန်နာလိုပဲအိန္ဒိယအနယ်ဖြစ်တဲ့လန်ဒန်ကင်းကောလိပ်ကျောင်းကနိုင်ငံရေးသိပ္ပံပါမောက်ကအနမနွန်ကတော့ဒီလိုနိုင်ရှင်မှုကိုလက်မခံပါဘူ
း Because of the way Sunak was elected he was chosen by MPs
ဘာဖြစ်လို့လဲဆိုတော့ Sunak နဲ့ရွေးချယ်တင်မြှောက်ပုံချင်းမတူလို့ပါ Sunak ကိုပါတီခေါင်းဆောင်အဖြစ်လွှတ်တော်အမတ်တွေကရွေးချယ်ခဲ့တာပါ Obama ကတော့လူပုဂ္ဂိုလ်အရာသူ့ကိုပြည်သူတွေကသမရအဖြစ်ရွေးချယ်ခဲ့ကြတာပါ
ဘယ်လိုပဲဖြစ်ဖြစ်ဒီအခြေအနေတွေဟာထူးခြားတဲ့အခြေအနေတွေဖြစ်ပါတယ်ပမောက်ခအနော်မနင်ကအခုလိုဆက်လက်ပြောဆိုပါတယ
် That you see someone who is of South Asian heritage who is a practicing Hindu having the highest
တောင်အရှအနွယ်ဝင်ဖြစ်ပြီးဟိန္ဒူဘာသာကိုးကွယ်တဲ့သူကဗြိတိန်နိုင်ငံရဲ့အမြင့်ဆုံးနိုင်ငံရေးတာဝန်ကိုထမ်းဆောင်ခွင့်ရပါတယ်ဒါကထူးခြားတဲ့အခြေအနေပါ
ဟိန္ဒူဘာသာဝင်တွေအများအပြားရှိတဲ့လက်စတာအပါအဝင်ဗြိတိန်နိုင်ငံကဟိန္ဒူတွေကဒေဝလီခေါ်မိထွန်းပွဲကျင်းပကြပါတယ်။ဆွန်နာအခုလိုဝန်ကြီးချုပ်ဖြစ်လာတာကိုကြိုဆိုကြပါတယ်။လက်စတာမြို့ကန်တူကအခုလိုပြောဆိုပါတယ်
။ Even to the last moment I was thinking oh no no he's not going to make it.
နောက်ဆုံးအချိန်အထိသူဝန်ကြီးချုပ်ရွေးပွဲမှာမနိုင်တော့ဘူးလို့ထင်နေတာ။ဒါပေမဲ့သူဖြစ်လာတဲ့အခါကျွန်တော်အယံကိုအံ့ဩဝမ်းသာမိပါတယ်
။တချို့ကတော့သူဝန်ကြီးချုပ်ဖြစ်လာတဲ့အပေါ်တိတ်ထူးထူးခြားခြားမရှိလာပါဘူး။လက်စတာမြို့ကန်တဦးဖြစ်တဲ့တီတာပတဲကတော့အခုလိုပြောဆိုပါတယ
် People out there that are really really struggling and obviously he's had a bit of a
ခက်ခဲခဲခဲရုန်းကန်နေရသူတွေအများကြီးရှိပါတယ်သူကတော့အခွင့်အထူးခံပုံစံမျိုးနဲ့နည်းနည်းတော့ရှိတယ်သူ့အနေနဲ့ဒီခက်ခဲတဲ့သူတွေနဲ့ထိတွေ့ဆက်ဆံဖို့လိုပါတယ
်စွန်းနာဟာဗြိတိန်နိုင်ငံရဲ့အချမ်းသာဆုံးလွှတ်တော်အမတ်တွေထဲမှာပါပါတယ်သူဟာတီးသန့်ကိုပိုင်ကျောင်းတွေတက်ခဲ့သူဖြစ်ပါတယ် Oxford လိုတက္ကသိုလ်မှာတက်ခဲ့ပြီးလွတ်တော်အမတ်မဖြစ်ခင်တုန်းကငွေကြေးလုပ်ငန်းကြီးတစ်ခုရဲ့မန်နေဂျာဖြစ်ခဲ့ပါတယ်။သူ့ရဲ့ဇနီးတဲ့ဟာအိန္ဒိယလုပ်ငန်းရှင်ကြီးတဦးရဲ့သမီးဖြစ်ပါတယ်။သူတို့ရဲ့ချမ်းသာကြွယ်ဝမှုဟာအကျန်းအားဖြင့်အမေရိကန်ဒေါ်လာတန်း830လောက်ရှိပါတယ်။ပမ္ပောက်ကအနမနွန်ကအခုလိုဆက်လက်သုံးသပ်ပါတယ်
။ Where governments are doing worse rather than better is when it comes to socio-economic diversity.
အစိုးရတွေဟာပိုကောင်းလာဖို့တဲ့ပိုဆိုးလာတယ်ဆိုတာကအဲ့ဒီအစိုးရတွေဖြစ်ပေါ်လာဖို့အခြေခံတဲ့လူမှုစီးပွားရေးမတူညီမှုတွေအပေါ်မူတည်နေပါတယ်။လွှတ်တော်ထဲမှာလူလက်တန်းစားအလို့သမားလူတန်းစားကလာသူတွေနည်းတဲ့နည်းလာပါတယ်။အစိုးရထဲမှာလည်းတီးတန့်ကိုပိုင်ကြောင်းမတက်ခဲ့ဘူးသူဆိုတာနည်းတဲ့နည်းလာပါတယ်
။ရရှိဆွန်နာဟာအင်္ဂလန်တောင်ပိုင်းမှာမွေးဖွားခဲ့ပါတယ်။သူမိဘတွေကအိန္ဒိယအနယ်တွေဖြစ်ပြီး1960ကျော်နှစ်တွေကကင်ညာနိုင်ငံကနေဗြိတိန်နိုင်ငံကိုပြောင်းရွှေ့လာသူတွေဖြစ်ပါတယ်။ဒီနေ့ဟာအိန္ဒိယနိုင်ငံဗြိတိန်လက်အောက်ကနေလွတ်လပ်ရေးရခဲ့တဲ့85နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒါကြောင့်တချို့ကတော့ဆွန်နာကိုဝန်ကြီးချုပ်ဖြစ်လာတဲ့အပေါ်ထူးခြားတယ်လို့ခန်းစားကြရပါတယ်။အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်က မန်ဂျိုဂရီကတော့အခုလိုပြောပါတယ
်ဘာတဲ့မူလကဝက်တီဗြိတိန်က
အကပ္ပန
်ကျွန်တော်တို့အိန္ဒိယကိုနှစ်ပေါင်းများစွာကြီးစိုးခဲ့တဲ့ဗြိတိန်နိုင်ငံမှာအိန္ဒိယနွယ်ပါးတူဝန်ကြီးချုပ်ဖြစ်လာတဲ့အတွက်အိန္ဒိယတနိုင်ငံလုံးကတော့ဝမ်းမြောက်ဂုဏ်ယူကြပါတယ
်နောက်ထပ်ဒေးလီမြို့ကန်တကူဖြစ်တဲ့မန်ပရစ်ဆင်ဟာကတော
့ British ruled us for 200 years and now I feel
ဗြိတိန်ကအိန္ဒိယကိုနှစ်ပေါင်း200လောက်အုပ်စိုးခဲ့ပါတယ်အခုအခါတော့အိန္ဒိယအနယ်တွေဟာဗြိတိန်ကိုနောက်နှစ်ပေါင်း200လောက်အုပ်ချုပ်မယ်လို့ခန့်စားရပါတယ
်ရရှိဆွန်နာရဲ့ဝန်ကြီးချုပ်တတဟာတိတ်တော့ကြာရှိမှာမဟုတ်ပါဘူးသူဝန်ကြီးချုပ်ဖြစ်လာတဲ့အချိန်သဘောထားစစ်တမ်းနေအရာ Conservative Party အပေါ်အများပြည်သူရဲ့သဘောကျနှစ်သက်မှုဟာအတိုက်အခံ Labor Party ထက်အများကြီးယောနေနေပါတယ်သူဝန်ကြီးချုပ်တတဟာနောက်လာမဲ့ရွေးကောက်ပွဲမတိုင်မီနှစ်နှစ်ထက်တော့မပိုနိုင်လောက်ပါဘူ
းအိန္ဒိယနယ်ပယ်ဖြစ်တဲ့ Britain ဝန်ကြီးချုပ်တင်းနဲ့ပတ်သက်ပြီးတော့ဒီတုတ်ပြန်တန်တွေသုံးသက်ချက်တွေကိုကုစုံမှုကြောင့်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အခုတိုက်ရိုက်ထုတ်လွှင့်နေတဲ့ဒီ VOA အစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကပါမကဘဲနဲ့ကျွန်တော်တို့ VOA website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့မြန်မာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ်ကရင်ပြည်နယ်ကော့ကရိတ်မြို့မြောက်ဖက်ကရင်အမျိုးသားအစည်းအရုံးတပ်မဟာ9ထိန်းချုပ်ရွာနယ်မြေအတွင်းကကရင်ငင်းငယ်ကောင်စီ KNL PC အမှတ်ခွန်3လုံးတန်ရင်မှုစောဝင်းကျော်ရဲ့နေအိမ်ကိုအမည်မသိလက်နက်ကင်တွေကနေပြီးတော့ဒီအောက်တိုဘာ28ရက်ညကသူတို့ရဲ့မိသားစုဝင်တွေကိုပြစ်ခတ်ပြီးအိမ်ကိုလည်းမိရှုဖျက်ဆီးသွားပါတယ်ဒီအကြောင်းအနေနဲ့ပတ်သက်ပြီးတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်မြောက်ပိုင်းကရင်မျိုးသားအစည်းအရုံးတက်မှ9ထိန်းချုပ်နယ်မြေဖြစ်တဲ့မိဖာလဲကြေးရွာမှာကရင်ငင်းငယ်အကောင်စီရဲ့တရင်မှုအိမ်ကိုကြာကာပရင်းနေညကအမိမသိတဲ့လက်နက်ကင်တွေဝင်ရောက်ပစ်ခတ်ပြီးနေအိမ်ကိုလည်းမိရှို့သွားခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ
်။ PC ကတရင်မှုအိမ်လို့ပြောတယ်။တရင်မှုအိမ်ကိုဘယ်ဖွဲ့မှမသိတဲ့ဖွဲ့ကနေပြီးတော့မိရှို့သွားတယ်။အဲ့ဒါဘာအကြောင်းကြောင့်ရှို့တယ်ဆိုတော့ဘယ်ဖွဲ့ကလုပ်တယ်ဆိုတော့အခုချိန်ကြီးသတင်းထုတ်ပြန်တာတော့မရှိဘူး။ဒီဆုံးမှုထိခိုက်မှုဘယ်လောက်ရှိတယ်ဆိုတော့အသိပြုလို့မရဘူး။အော်အင်းမိအောင်ရတယ်ဟုတ်ကဲ့အဲတိမ်မောတော့ထွက်ပြေးသွားတယ်သူ့မိသားစုတွေသာဖြစ်သွားတယ်ဆိုတော့ဟိုအခုချိန်ကြီးတော့ပြီးလို့မရဘူးဟုတ
်လက်နက်ကင်အဖွဲ့တစ်ခုကဝင်ရောက်ပစ်ခတ်တာကြောင့်စောဝင်းကျော်ရဲ့မိသားစုဝင်နေနဲ့ရင်းရဲကောင်စီတပ်ဖွဲ့ကရဲဘော်တို့ချို့တိတ်ဆုံးသွားခဲ့တယ်ဆိုပြီးကရင်သတင်းစင်မှာဖော်ပြခဲ့ပေမဲ့ VOA ကအတည်ပြုနိုင်ဖို့ရင်းရဲကောင်စီအဖွဲ့ကိုဆက်သွယ်လို့မရခဲ့ပါဘူးအခုပစ်ခတ်ခံရတဲ့တရင်မှုစောဝင်းကျော်နဲ့သူရဲ့ဖွဲ့ဖြစ်တဲ့ KNU KNL ငင်းငယ်ရေးကောင်စီအဖွဲ့ဟာစစ်ကောင်စီရဲ့ဆွေးနွေးပွဲတွေညီလာခံတွေကိုတက်ရောက်နေတဲ့ကရင်လက်နက်ကိုင်အဖွဲ့ဖြစ်တယ်လို့လည်းကိုစောမွန်ကတော့ပြောပြပါဗျ။
သူကတော့ NCA လမ်းကြောင်းပေါ်သွားနေတယ်အခုချိန်ဒီဆက်ကားဆားကပြစ်ပေါ်တဲ့ငင်းငယ်ရေးဆွေးနွေးပွဲတွေသူကသွားနေတော့မယ်ဆက်ကားဆားကိုသူကဟိုသူတို့စီကနေပြီးတော့ဒါဒီကြမ်းတမ်းပြီးဒါဒီရယူတယ်တော့မပြောတတ်ဘူးဟုတ်ကဲ့
ကော့ကရိတ်မြို့နယ်ထဲမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းကတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီကလည်း၃ရက်ဆက်တိုက်၄ချောင်းကနေအချိန်ပေါင်းများစွာဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာပါ။ KNU ဘက်ကတော့ဒီလိုမီးရှို့မှုတွေနဲ့ပတ်သက်မှုမရှိဘူးဆိုပြီး KNU ရဲ့ဝါရင့်ကရင်ခေါင်းဆောင်တူဖြစ်တဲ့ဖရိုစောတမိန်ထွန်းကလည်းအခုလိုပြောပါဗျ။ဟု
တ်က
ဲ့ KNU ကလည်းကျွန်တော်တို့ကရင်မျိုးသားတွေကိုဘယ်လိုပဲဖြစ်ဖြစ်ရအောင်စည်းရုံးနေတဲ့ကာလမှာတော့သူတို့လိုအိမ်မျိုးတွေမီးရှို့တာတော့ဘာလို့လုပ်တာတော့ကျွန်တော်လုံးဝမလုပ်ဘူး။ကျွန်တော်ခင်မှမရှိဘူး။quarter point dgp quarter point ဆိုရင်တော့အဲ့လာကဟွာလေကြော်တက်တုပ်အုပ်တွေအဲ့အဲ့ကြော်တက်တုပ်အုပ်တွေအခုကျွန်တော်ရှိမှပြန်မှုမှာကြော်တက်တုပ်ဘာတို့ကကျွန်တော်ပြန်တာဝန်ယူတယ်လေအဲ့ဒါပုံရံညူတိုက်တာလောက်ကြံတာတွေတော့ဘာမှမလုပ်နဲ့ဆိုပြီးခြိမ်းထားတာပဲဗျအဲ့တော့ဒါသူတို့အချင်းချင်းပဲဖြစ်ရင်ဖြစ်နိုင်တယ်သူတို့အချင်းချင်းပဲစီးပွားရေးလူလုံးဖြစ်နိုင်နေရအကြောင်းကြီးတယ်တခြားတော့ကျွန်တော်ကတော့မသိဘူး
KNU KNL ငင်းငယ်ရေးကောင်စီအဖွဲ့ကိုဗိုလ်ချုပ်ထိမ်မှဦးဆောင်ခဲ့ပြီးထိုကော်ကိုဆိုတဲ့နေရာမှာအခြေချခဲ့ပါတယ်။2009ခုနှစ်ဖေဖော်ဝါရီလ17ရက်နေ့မှာဗိုလ်ချုပ်ထိမ်မောင်က KNU ကနေခွဲထွက်ပြီးနာဖအစိုးရနဲ့ငင်းငယ်ရေးရယူပြီး KNU KNL ငင်းငယ်ရေးကောင်စီအဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။ဖွဲ့စည်းတဲ့အချိန်ကစပြီးစစ်အစိုးရလက်ထက်သမရဦးသိန်းစိန်လက်ထက် NLD အစိုးရလက်ထက်စစ်ကောင်စီအာဏာသိမ်းထားတဲ့ကာလအထိလုတ်ခဲ့တဲ့ငင်းငယ်ဆွေးနွေးပွဲတွေမှာတက်ရောက်ပါဝင်ခဲ့ပါတယ်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေသဘောတူစာချုပ် NCA လက်မှတ်ထိုးထားတဲ့ကရင်လက်နက်ကိုင်အဖွဲ့လည်းဖြစ်ပါတယ်ရှင
်။မအေးမာရဲ့သတင်းပြပုချက်ဖြစ်ပါတယ်ခင်ဗျာ။တိတ်မစားခင်မှာပဲအမျိုးသမီးကဏ္ဍတိတ်ပန်တဲ့ဤပညာဒ ဒီသူရဆုံလင်အမေရိကန်တကွင်အစည်းအဝေးကိုနားဆင်ရတော့မှာပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် UE Plex application ကို download ရယူပ
ါမင်္ဂလာပါမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ရဲ့မြန်မာပြည်တွင်းစနေနေ့မနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 24 40 51အပြင် line meter 190နဲ့အတူ VOA Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့သုတဆုံလင်အမေရိကန်တခွင်သိပ္ပံနဲ့နည်းပညာကဏ္ဍတွေမတိုင်ခင်မှာအမျိုးသမီးကဏ္ဍကိုအရင်ဦးဆုံးထုတ်လွှင့်နေပါတယ်ခင်ဗျာအော်တိုဘာလာရဲ့နောက်ဆုံးသတင်းပတ်ကို Women Peace and Security အမျိုးသမီးညဉ့်ဉေးနဲ့လူညုံရေးဆိုင်ရာသတင်းပတ်ဖြစ်ကုလသမဂ္ဂလူညုံရေးကောင်စီကသတ်မှတ်ထားပါတယ်လူညုံရေးကောင်စီမှာအမျိုးသမီးရေးရာဆွေးနွေးပွဲတွေကျင်းပနေတဲ့ကြေညာနဲ့ထဲမှာပဲ Washington DC George Town တက္ကသိုလ်မှာလည်းမြန်မာအမျိုးသမီးတွေရဲ့အခြေအနေနဲ့ပတ်သက်လို့ online ဆွေးနွေးပွဲတရက်ကျင်းပခဲ့ပါတယ်ဘာတွေဆွေးနွေးကြပါတယ်ဒီကြောင့်လည်းပတ်သက်ပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးတင်ဆက်ထားပါတယ်ဗျာ
ကမ္ဘာတစ်ပတ်အမျိုးသမီးရဲ့ရင်ဆိုင်ရတဲ့လိမ့်နှိုင်းဆိုင်ရာအကျန်းဖတ်မှုအပါအဝင်လူခွင့်ရချိုးဖောက်မှုတွေကိုမိမောက်ထုတ်ပြနိုင်ဖို့နဲ့အမျိုးသမီးတွေအတွက်ထိရောက်တဲ့အကူအညီတွေပေးနိုင်ဖို့အပြင်ငင်းချင်းနဲ့လုံခြုံရေးဆိုင်ရာချိုးဖောက်မှုတွေမှာအမျိုးသမီးတွေပုံမပါဝင်လာနိုင်ရေးနီးလန်းရှာတိုက်တွန်းနှိုးဆော်တာတွေလုပ်နိုင်ဖို့အောက်တိုဘာလနောက်ဆုံးသတင်းပတ်ကိုအမျိုးသမီးငင်းချင်းနဲ့လုံခြုံရေးဆိုင်ရာသတင်းပတ်အဖြစ်ကုလသမဂ္ဂလုံခြုံရေးကောင်စီက2020ခုနှစ်ကစလို့သတ်မှတ်ကျင်းပလာခဲ့တာပါဒီသတင်းပတ်စတင်တဲ့အောက်တိုဘာလ21ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမျိုးသမီးရေးဆွေးနွေးပွဲတွေလုပ်ခဲ့ကြတဲ့အချိန်နဲ့တပြိုင်တည်းမှာပဲဝါရှင်တန်မြို့တော်ကဂျော့ချ်တောင်းတက္ကသိုလ်မှာလည်းမြန်မာနိုင်ငံကမျိုးသမီးရေးဦးဆောင်လှုပ်ရှားသူတွေနဲ့နိုင်ငံတကာတာဝန်ထမ်းတချို့ပါဝင်တဲ့အွန်လိုင်းဆွေးနွေးပွဲတရက်ကျင်းပခဲ့ပါတယ်။ဂျော့ချ်တောင်းတက္ကသိုလ်နဲ့အတူအမေရိကန်ပြည်ထောင်စုကနေဒါဗြိတိန်နဲ့ချက်သမရနိုင်ငံတွေရဲ့ကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်ရုံးတွေပူးပေါင်းပြီးတော့ကျင်းပကြတာပါ။ဒီဆွေးနွေးပွဲမှာအဓိကဦးဆောင်ဆွေးနွေးခဲ့တဲ့သူကတော့တချင်တို့ကသမရဟောင်းဥပမာဆွေရလက်ထက်ကမ္ဘာတစ်ဝှမ်းမျိုးသမီးရေးရာအမေရိကန်တန်မတ်ကြီးဖြစ်တဲ့တာဝန်ယူခဲ့သူလက်ရှိဂျော့ချ်တောင်းတက္ကသိုလ်ရဲ့အမျိုးသမီးငင်းချင်းရင်းနဲ့လုံခြုံရေးဆိုင်ရာအမှုဆောင်ညွှန်ကြားရေးမှူးမာလင်းဗာဗီယာပ
ါ And Burmese women and girls are on the front lines of the pro democracy movement
ညီမအမျိုးသမီးတွေနဲ့မင်းကလေးငယ်တွေဟာဒီမိုကရေစီလှုပ်ရှားမှုမှာရှေ့တန်းကပါဝင်နေကြပါတယ်ရဲစွမ်းတက်သည့်အပြင်ငင်းချင်းနဲ့ဆန္ဒပြပွဲတွေကိုဥဆောင်ခဲ့ကြတာပါသူတို့ရပိုင်ခွင့်အခွင့်အရေးတွေအတွက်တိုက်ပွဲဝင်နေကြတယ်လို့ဒီမိုကရေစီနီးကျဘေးကင်းလုံခြုံတဲ့အနာဂတ်မြန်မာနိုင်ငံတည်ဆောက်နိုင်ဖို့အတွက်ကြုံလာရနိုင်တဲ့အန္တရာယ်တွေကိုမမှုပဲလှုပ်ရှားပါဝင်နေကြတာဖြစ်ပါတယ
်စစ်တပ်အာဏာသိမ်းပြီးတဲ့2021ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းမြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေစီးပီးတတာပိုးပြီးဆိုးလာနေတာကိုထောက်ပြတဲ့မှတ်တမ်းဗီဒီယိုတစ်ခုကိုလည်းဒီပွဲမှာပြသခဲ့ပါတယ်
။ No one is safe.
ဆီယနာရှင်အုပ်ချုပ်ရေးကိုစန့်ကျင်သူတွေအရသာပြည်သူတွေကြုံရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုထောက်ပြပြီးတော့ဒီခြေအနေတွေရပ်တန့်အောင်ဝိုင်းဝန်းလှုပ်ဆောင်ချဖို့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးကြတဲ့တွေကအထူးတိုက်တွန်းခဲ့ကြပါတယ်။မြန်မာနိုင်ငံအတွင်းအကြမ်းဖက်မှုတွေအဆုံးသတ်ဖို့မှာကျူးလွန်သူတွေဖြစ်တံကနေကင်းလွတ်ခွင့်ရနေတဲ့အခြေအနေကိုအဆုံးသတ်ရမှာဖြစ်တယ်လို့ဒီပွဲမှာတက်ရောက်စကားပြောခဲ့တဲ့လူမျိုးတုံးတက်ဖြတ်မှုတားဆီးဆိုင်ရာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့အထူးအကြံပေး Alice Wearymood and Derry Chu ကပြောပါတယ
် Only by breaking the cycle of impunity can we begin to address the root causes of this violence
ကျူးလွန်သူတွေပြစ်ဒဏ်ကနေအကြိမ်ကြိမ်ကင်းလွတ်ခွင့်ရနေတဲ့အခြေအနေတွေကိုထိထိရောက်ရောက်ထုတ်ဖော်နိုင်မှအကြမ်းဖက်မှုတွေရဲ့အကြောင်းရင်းကိုစပြီးတော့ကင်တွယ်လို့ရမှာပါ။ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာတရားရုံး ICJ နိုင်ငံတကာပြည်မှုဆိုင်ရာခုံရုံး ICC နဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့ထားတဲ့မြန်မာအရေးတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ IIMM လှုပ်ဆောင်နေတဲ့လုပ်ငန်းတွေကိုကြိုးစားပါတယ်။မြန်မာနိုင်ငံအတွင်းကျန်းပက်ဖိနှိပ်ခံရသူအများပြားတွေတရားမျှတမှုရှိဖို့နဲ့ပြည်တံကွင်းလွတ်ခွင့်ရနေတဲ့အခြေအနေတွေအ мян ဆုံးအဆုံးသတ်နိုင်မှုမှာဒီဖွဲ့ရဲ့ကြိုးပမ်းမှုတွေကအထူးအရေးပါပါတယ်
။အ အလားတူခြောက်ပြခဲ့တဲ့သူကတော့ကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတိယတန်မတ်ကြီး James Garuki ပါ
The ongoing crisis risks further exacerbating the scale and rates of sexual violence
လက်ရှိအခြေအနေတွေကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုပိုဆိုးလာစေတာပါပဲဒီလိုလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပါအဝင်အကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်လို့အတည်ပြုနိုင်တဲ့အချက်လက်တွေစုဆောင်းရှာဖွေရမှာအခက်အခဲတွေရှိနေတဲ့တစ်ချိန်တည်းမှာကျူးလွန်သူတွေအပြစ်ကနေကင်းလွတ်ခွင့်မရအောင်လုပ်ရပါမယ
်ဒီလိုရည်ရွယ်မှုတွေရှိလာဖို့အတွက်ဗီဒီယိုနိုင်ငံကဆက်လက်အားပေးထောက်ခံသွားမယ်လို့လည်းတန်မတ်ကြီးကပြောသွားပါတယ်ကုလသမဂ္ဂဆိုင်ရာချက်သမရနိုင်ငံတန်အမတ်ကြီးယာကုပ်ကိုဟန်နက်ကတော့မြန်မာနိုင်ငံအထွတ်ဆရာနာသိမ်းမှုစန့်ကျင်လှုပ်ရှားမှုတွေမှာပါဝင်လို့ဖမ်းဆီးထိန်းသိမ်းခံရတဲ့အမျိုးသမီး2000ကျော်ရှိတယ်လို့ပြောပါတယ်စစ်ကောင်စီရဲ့တကယ်ပိတ်တရားရုံးတွေမှာမတရားမှုစီရင်ခံကြရတာတွေရှိတယ်လို့လိမ်မဲဆိုင်ရာချမ်းဖတ်မှုတွေကြုံရတဲ့အချက်လက်အစင်ကန်စာတွေရှိထားတယ်လို့လည်းပြောပါတယ
် There are reports of widespread violence in detention facilities
အချင်းထောင်တွေထဲမှာကြားမှကွဲပြားမှုကိုအခြေခံတဲ့လိင်ပိုင်းဆိုင်ရာမဖွံ့ဖြိုးရာပြုမှုတွေလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနှိပ်စက်ညှဉ်းပန်းမှုတွေပါဝင်အကြမ်းဖက်မှုတွေကြေကြေပြင်းပြင်းဖြစ်နေတဲ့သတင်းအချက်အလက်တွေရှိထားပါတယ်။အချိန်ထဲမှာလည်းနိုင်ငံတွင်းကအမျိုးသမီးတွေရဲ့သုံးပုံတစ်ပုံဟာညဘက်သူတို့ရဲ့နေအိမ်တွေအတွင်းမှာကိုပဲလုံခြုံမှုကိုမခံစားကြရဘူးဆိုတဲ့အစီရင်ခံစာတွေရှိထားပါတယ်
။နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဒီလိုအကြမ်းဖက်မှုတွေနဲ့ပတ်သက်လို့တိကျလွတ်လပ်ပြီးဗက်လိုက်မှုကင်းတဲ့စုံစမ်းစစ်ဆေးမှုတွေလုပ်နိုင်အောင်ဝိုင်းဝန်းလှုပ်ဆောင်ကြရမှာဖြစ်တယ်လို့လည်းတန်မတ်ကြီးကဒီဆွေးနွေးပွဲအထက်မှာတိုက်တွန်းပြောသွားပါတယ်။ဒီပွဲကိုကုလသမဂ္ဂစီမံခန့်ခွဲရေးနဲ့ပြည်ပြင်းပြောင်းလဲရေးဆိုင်ရာအမေရိကန်တန်အမတ်ခရစ္စတိုဖာလူလဲတက်ရောက်ပါတယ်။မြန်မာနိုင်ငံအတွင်းလူခွင့်ရချိုးဖောက်မှုတွေဟာအာဏာသိမ်းမှုနောက်ပိုင်းပုံမှုဆိုးဝါးလာနေတယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကကောင်းကောင်းသိရှိထားတဲ့အကြောင်းနဲ့ဒီလိုချမ်းဖတ်မှုတွေရပ်တန့်အောင်ကူညီပံ့ပိုးမှုတွေကိုမပြတ်လှုပ်ဆောင်နေပါတယ်လို့ပြောဆိုသွားပါတယ်။
The United States continues to call for an immediate end to violence and accountability.
အကြမ်းဖက်မှုတွေချက်ချင်းအဆုံးသတ်ဖို့နဲ့ခံရသူတွေအားလုံးအတွက်တရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုရှိစေဖို့အမေရိကန်ပြည်ထောင်စုဘက်ကဆက်လက်တောင်းဆိုပါတယ်။မြန်မာနိုင်ငံတွင်အကြက်တဲတွေကြောင့်မြန်မာနိုင်ငံထဲမှာသာမကဘင်္ဂလားဒေ့ရှ်နဲ့ဒေသရင်းတခြားနိုင်ငံတွေမှာဒုက္ခရောက်နေကြတဲ့သူတွေအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာတန်း 8,000 ကျော်ကူညီထားပါတယ်။
ဒီဆွေးနွေးပွဲမှာပါဝင်ခဲ့ကြတဲ့မြန်မာအမျိုးသမီးရေးဦးဆောင်လှုပ်ရှားသူတွေကတော့မြန်မာရေးနဲ့ပတ်သက်လို့နိုင်ငံတကာရဲ့ပံ့ပိုးကူညီမှုတွေလုံလောက်မှုမရှိသေးတာကိုထောက်ပြကြပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာအရင်ကထက်အများကြီးပိုဆိုးလာနေတာကြောင့်အကူအညီတွေပိုပြီးလိုအပ်နေတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးငယ်ရေးရာဝန်ကြီးဒေါ်စုဇန္နာလလဆူကပြောပါတယ်
။ This is not only one day happening. It's every day.
ဒါကတနည်းတည်းတည့်ရက်ချင်းဖြစ်နေတာမဟုတ်ပါဘူးမြန်မာစစ်တပ်ရဲ့တိုက်ခတ်မှုတွေတပ်ဖြတ်မှုတွေကိုနေ့စဉ်ကြားနေရတာပါစာတင်သားရွယ်ကလေးငယ်တွေတိတ်ဆုံးရတဲ့အထိကြေကွဲစရာကောင်းလောက်အောင်စာတင်ဆောင်တွေတိုက်ခိုက်ခံရတာတွေလည်းရှိပါတယ်ဒီလိုတိုက်ခတ်မှုတွေဟာအာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီနောက်ပိုင်းနိုင်ငံမှာအမှန်တကယ်ဖြစ်ပျက်နေတဲ့အခြေအနေတွေပါပဲဆိုပြီး NUG ဝန်ကြီးဒေါ်စုဇန္နာလလဆူပြောသွားတာပါဒီလိုအခြေအနေတွေကြားမှာဘေးလွတ်ရာဥယျာဉ်စွန့်ခွာထွက်ပြေးကြရတဲ့ဒုက္ခတွေတွေတန်းနဲ့ချီကျိုးလာနေပြီးသူတို့အတွက်လူသားချင်းစာနာမှုအကူအညီတွေအရေးကြီးလိုအပ်နေတယ်လို့ WLP အမျိုးသမီးညဖွဲ့ချုပ်မြန်မာနိုင်ငံရဲ့တွဲပတ်အထူးတီအထွန်းရေးမှုတစ်မနက်မမို့ကပြောပါရစေ
The IDP women they are particularly facing with the health challenges
ကိုဝင်ဆောင်ပါခက်ကြီးနေကြတဲ့ကိုဝင်ဆောင်အမျိုးသမီးတွေဟာတားဖွားရမှာလိုအပ်တဲ့ကျန်းမာရေးပြုစုစောင့်ရှောက်မှုတွေမရကြပါဘူးဒါကြောင့်မွေးကင်းစကလေးတိတ်ဆုံမှုကလည်းကျိုးလာနေပါတယ်လို့မနက်မမို့ကပြောသွားတာပါ Sisters to Sisters အဖွဲ့ကအမျိုးသမီးရဲ့တက်ချွာလှုပ်ရှားသူမှတ်တင်စာရှင်းလည်ရေးကတော့အွန်လိုင်းဆိုရှယ်မီဒီယာတွေပေါ်မှာအမျိုးသမီးတွေကိုတိုက်ခိုက်ကြတယ်အကြမ်းဖက်မှုတွေဖြစ်အောင်အမှုတရားအခြေခံပြောဆိုရေးသားနှုတ်ဆော်တာတွေကိုနိုင်ငံတကာကလည်းဝိုင်းဝန်းရပ်တန့်ပေးဖို့လိုအပ်တယ်လို့ထောက်ပြပါတယ
် Holding digital platforms such as Telegram, Facebook, Viber, YouTube and TikTok accountable
Telegram, Facebook, Viber, YouTube နဲ့ TikTok လို့အွန်လိုင်းဆိုရှယ်မီဒီယာတွေအနေနဲ့လူမှုကွန်ရက်တွေကိုသုံးပြီးကြားမှာခွဲခြားဆက်ဆံတာတွေအကြမ်းဖက်တာတွေမဖြစ်အောင်ဟန့်တားမဲ့တာဝန်ရှိပါတယ်လူခွင့်ရေးကောက်ွယ်စောင့်ရှောက်တဲ့အမျိုးသမီးတွေအပေါ်မှာနိုင်ငံသမားတွေစစ်တပ်နဲ့သူတို့ရဲ့စီးပွားရေးလုပ်ငန်းတွေကအမုန်းတရားအခြေခံတိုက်ခိုက်တဲ့ဖော်ပြချက်တွေကိုဒီလူမှုကွန်ရက်တွေဘက်ကနေဖယ်ရှားပေးရပါလိမ့်မယ်လို့မတ်တင်စာရှင်းလင်းရေးကပြောသွားတာပါအမျိုးသမီးငယ်ငယ်ရေးကွန်ရက်ကိုတည်ထောင်ခဲ့တဲ့မတ်ဝဝေနုကတော့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့အမျိုးသမီးငယ်ငယ်ရေးနဲ့လုံခြုံရေးအစီအစဉ်အောက်မှာအမျိုးသမီးတွေကိုကာကွယ်ပေးနိုင်တဲ့လုပ်ပိုင်ခွင့်အပြည့်အဝရှိထားတာကြောင့်ဒါကိုအသုံးချပြီးမြန်မာနိုင်ငံကအမျိုးသမီးတွေကိုကာကွယ်ပေးဖို့တောင်းဆိုပါတယ်
Countries and governments must understand that the situation in Burma is no longer a political crisis but
နိုင်ငံရေးဆိုးရွားနေတယ်မြန်မာရေးကိုနိုင်ငံရေးပြဿနာတက်တန်းလို့မြင်လို့မရပါဘူးဒါလူခွင့်ရေးဆိုင်ရာကပ်ဘေးဆိုးကျေးတခုဖြစ်နေပြီဆိုတာနားလည်ရပါမယ်လူသားပြည်တို့ကအကျက်တွေပို့ပြီးတော့ဆိုးလာနေတာကိုသိရပါမယ်ဒီလိုဖြစ်ရမျိုးမကြုံရအောင်လူမှုတိုင်းဝန်းတွေကိုကာကွယ်ပေးရမယ်တာဝန်ဒီလိုဖြစ်ရတွေထပ်မကြုံရအောင်ဟန့်ထားရမယ်ဝတ္တရားတွေရှိတယ်ဆိုတာသတိရတတ်ပါတယ်လို့မဝဝင်းကြီးကပြောသွားတာပါနိုင်ငံတကာတိုင်းဝိုင်းအနေနဲ့မြန်မာနိုင်ငံရဲ့လူသားပေးဒုက္ခအခြေအနေတွေကိုအချိန်မီမဟန့်ကြားနိုင်ဘူးဆိုရင်အိန္ဒိယနိုင်ငံတွေနဲ့ကမ္ဘာတခြားနိုင်ငံတွေအပေါ်မှာပါတက်ရောက်မှုတွေရှိလာနိုင်တယ်ဆိုတာကိုအာနာရှင်စန့်ကျင်ဆန္ဒပြပွဲတွေမှာပါဝင်ခဲ့တဲ့လူငယ်မျိုးသမီးတက်ကြွလှုပ်ရှားသူမန်အက်စတာစီနောကလည်းဒီဆွေးနွေးပွဲမှာသတိပေးပြောဆိုသွားပါတယ်
Failure to give attention to Myanmar will lead to the rise of other authoritarian regimes.
မြန်မာရေးကိုအာရုံစိုက်တုံ့ပြန်မှုပြက်ကွက်တာကတခြားနေရာတွေမှာပါအာဏာရှင်အစိုးရတွေခေါင်းထောင်လာအောင်လုပ်ရကြပါတယ်။စင်ရင်စည်းကမ်းတွေတရားဥပဒေတွေကိုအခြေခံတဲ့ကမ္ဘာနိုင်ငံတွေကိုပါချိန်ချောက်လာနိုင်ပါတယ်လို့မန်အက်စတာစင်တော့ကပြောသွားတာပါ။ဒီဆွေးနွေးပွဲမှာပါဝင်ခဲ့ကြသူတွေအားလုံးထောက်ပြခဲ့တယ်လို့ပဲမြန်မာနိုင်ငံမှာဆီယနာသိမ်းမှုနောက်ပိုင်းအမျိုးသမီးတွေအပါအဝင်ပြည်သူတွေရင်ဆိုင်ရတဲ့အခွင့်အရေးချိုးဖောက်မှုတွေကတော့တိတိတသာပိုဆိုးလာခဲ့တယ်ဆိုတာညင်နိုင်မယ်မထင်ပါဘူးဒီလိုအခြေအနေတွေအဆုံးသတ်ဖို့မှာတော့အပြစ်ကျူးလွန်သူတွေအပေါ်မှာထိရောက်တဲ့အရေးယူဆောင်ရွက်မှုတွေအမြန်ဆုံးချမှတ်အကောင့်ထဲပေါ်ဖို့လိုအပ်တယ်လို့တီထွတ်နိုင်ငံတကာရဲ့ပံ့ပိုးကူညီမှုတွေကလည်းအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတယ်ဆိုတာကိုတင်ပြရင်ဒီသတင်းပန်အမျိုးသမီးကဏ္ဍကိုကြီးမားပဲရန်လာခွင့်ပြုပါရှင်ကျွန်မအဖြစ်ထွေးပါရှင်
ဘာကင်ဗျူတွေရဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါကိုအောင်တင်ပြမဲ့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့ဖလော်ရီဒါပြည်နယ်ကိုစားပြုအောက်လွှတ်တော်အမတ်တွေနေရာအတွက်ဂျန်စီမျိုးဆက်သစ်တွေဝင်ရောက်ရွေးခန္ဓာတောင်ပိုင်းမက္ကဆီကိုနယ်စပ်မှာကာယံထားတဲ့ဒဏ္ဍာရီတော်ရိုင်းတရိတ်ဆန်တွေအခက်ကြုံနေရတာစတာတွေကိုစူးစီးပြောပြထားပါတယ်ဗျာ
LGBTQ+ လိင်စိတ်ကွဲပြားသူတွေရဲ့ Pride ပွဲတော်မှာ Maxwell Frost ပါဝင်ဆင်နွှဲဖို့ကြိုတင်ပြင်ဆင်နေတာပါ။သူဟာအခုခါမှာ Florida ပြည်နယ်ကိုစားပြုအောက်လွှတ်တော်အမတ်နေရာကို Democrat အနေနဲ့ဝင်ရောက်ရှင်ပြိုင်မှာပါ။ပြောင်းလဲနေတဲ့ကမ္ဘာကြီးမှာလူငယ်တွေရဲ့အတန်ကိုကိုစားပြုဖို့အခုလိုဝင်ရောက်ရှင်ပြိုင်တာလို့ဆိုပါတယ်
။ I think it's important that we have a government that
တာမန်လူတန်းစားတွေမှာပါဝင်တဲ့အစိုးရမျိုးရှိဖို့အရေးကြီးတယ်ထင်ပါတယ်။လူငယ်စုတွေအသက်ငယ်သူတွေလည်းပါဝင်နိုင်ဖို့ဆိုလိုတာပါ။Millennial Gen Z လူဦးရေကနိုင်ငံလူဦးရေ၃ပုံ၃ပုံရှိပေမဲ့အစိုးရထဲမှာဒီလူဦးရေကိုစားပြုပမာဏ၃ပုံ၃ပုံမရှိပါဘူး။ဒါကြောင့်အခုလိုဝင်ရေးချက်ခံဖို့ကျွန်တော်ဆုံးဖြတ်ခဲ့တာပါ။ကျွန်တော်တို့ကိုစားပြုမဲ့သူ concrete မှာလိုအပ်နေပါတယ်။ဒါမှသာမျိုးဆက်အလိုက်ကိုစားပြုသူတွေပါဝင်နိုင်မှာဖြစ်ပြီးကိုယ်နိုင်ငံဘယ်လမ်းကြောင်းရှောက်နေလဲဆိုတာကိုလည်းသိမှာဖြစ်ပါတယ်
။လူငယ်တယောက်လိုလွတ်လွတ်လပ်လပ်ဝစ်စင်ထားတဲ့ Maxwell Frost အဖိုးသူ့ထက်သဘာရောဝါရောကြီးသူတွေကြားတဲ့ဝင်ရောက်ရှင်ပြိုင်မှုဟာစိန်ခေါ်မှုတစ်ရပ်ပါ။တချို့ကလည်းသူ့မှာဘာအတွေ့အကြုံမှမရှိဘူးဆိုပြီးလှောင်ပြောင်ကြပါတယ်။ဒါပေမဲ့မကြခင်ရပိုင်းမှာကျင်းပမဲ့ American နှစ်လေရွေးကောက်ပွဲအတွင်းပထမဆုံး Gen Z မျိုးဆက်တူအနေနဲ့သူပါဝင်ရှင်ပြိုင်မှုအစနစ်ဖြစ်နေပါပြီ။
Here in America we have a lot of celebrities.
America မှာကြော်ကြားသူတွေကိုအားကြတဲ့ရင်ကျေးမှုခက်စားပြီးသူတို့တွေအားကြကြပါတယ်။သူတို့ကတကယ်ကိုအရေးပါပါတယ်။ကျွန်တော်ဆိုရင်အခွင့်အရေးတောင်းဆိုလှုပ်ရှားသူအတိုင်းဝိုင်းကလာသူဖြစ်ပြီးအဲ့ဒီအတိုင်းဝိုင်းထဲမှာဆိုရင်ဘယ်သူမှမရှိပါဘူး။ကျွန်တော်တို့ဂျာမာကျွန်တော်တို့ကိုကိုစားပြုပေးမဲ့သူတယောက်တော့လိုနေပြီးအားလုံးရဲ့ပူးပေါင်းပါဝင်မှုနဲ့ကျွန်တော်တို့အပြောင်းလဲလုပ်နိုင်ပါတယ်။
2012ခုနှစ်အသက်15နှစ်အရွယ်မှာ Frost Connecticut ပြည်နယ်က Sandy Hook မူလာတဲ့အကြောင်းပြစ်ခတ်မှုသတင်းကြားပြီးနောက်အားလုံးလိုပဲသူလည်းအတော်တုန်လှခဲ့တယ်လို့ဆိုပါတယ်အဲဒီနောက်လက်နက်နဲ့အကြမ်းဖက်ပြစ်ခတ်မှုကိုစတင်တဲ့ March for Our Lives လှုပ်ရှားမှုတွေမှာနိုင်ငံအဆင့်ကိုယ်စားလှယ်အဖြစ်ပါဝင်လှုပ်ရှားခဲ့ပါတယ်အဲဒီအချိန်ကလေးကတနက်ကင်ဆောင်မှုတင်းတင်းကြပ်ကြပ်ထင်းချုံရေးအတွက် Congress လွှတ်တော်အနေနဲ့ဥပဒေပြဋ္ဌာန်းပေးဖို့တိုက်တွန်းတောင်းဆိုခဲ့ကြတာပါ။အခုခါလွှတ်တော်တွေကနေဥပဒေပြဋ္ဌာန်းနိုင်ဖို့အထိမျှော်မှန်းထားတယ်လို့ဆိုပါရယ်။ဒါပေမဲ့လည်းခက်ခဲမဲ့လမ်းကြံလျှောက်ရအောင်မှာကိုတော့သူကသတိပြုမိတယ်လို့ဆိုပါရယ
်။ Well, you know, there's a reason why a lot
အစိုးရအဖွဲ့တွေမှာတထေးတွေသာရှိနေတဲ့အကြောင်းရင်းရှိပါတယ်။ပြည်သူဝန်ထမ်းဖြစ်ပြီးဆိုတာနဲ့တခြားအလုပ်မလုပ်နိုင်တော့ပါဘူး။သူတို့တော်တော်များများကဗန်ထဲမှာပတ်စံရှိပြီးသားလူတွေပါ။အမွေရသူတွေပဲဖြစ်ဖြစ်သူတို့ဘာသာချမ်းသာပြီးသူတွေပဲဖြစ်ဖြစ်ပါကျွန်တော်ဆိုရင်3လလောက်မဲဆွယ်ပွဲတွေလုပ်ခဲ့တယ်ဆိုရင်ပဲပေးစရာတွေအတွက်ဥပါမောင်းရပါတယ်ကျွန်တော်ကိုတနာအောင်ပြောတာမဟုတ်ပါဘူးဒီနိုင်ငံမှာအဲ့ဒီယာရုနေရာတွေကိုပတ်စံမရှိပဲအလွယ်တကူရဖို့မလွယ်ဘူးဆိုတာကိုလူတွေသိစေချင်တာပါ
စရုံးကတော့သူဟာရွေးကောက်ပွဲဝင်ဖို့ထိမစဉ်းစားခဲ့ပေမဲ့လည်းသူ့ရဲ့မိဆွေတွေနဲ့မိခင်ရဲ့တိုက်တွန်းမှုကြောင့်အခုလိုရွေးကောက်ပွဲဝင်ဖို့မနှစ်ကဆုံးဖြတ်ခဲ့တာလို့ဆိုပါတယ်။ဒုက္ခမှာတော့သူဟာအလူငွေ 1.2 လောက်အထိရရှိထားပြီးဒါဟာသူ့ပြိုင်ဘက်ထက်အများကြီးပိုတယ်လို့အချက်လက်ဖလှယ်တဲ့ website မှာဖော်ပြပါတယ်။Florida ပြည်နယ်အုပ်ချုပ်ရေးမှူးဟာ Republican ဖြစ်တာကြောင့်လည်းအခွင့်အရေးတွေရဖို့ပူစူးစမ်းတောင်းဆိုရမယ်လို့ဆိုပါရယ
် This year has been a very difficult year for Florida.
ဒီနှစ်က Florida ပြည်နယ်အတွက်တကယ်ကိုအခက်တွေ့တဲ့နှစ်ပါ။ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis က gay, queer, LGBTQ+ အတိုင်းဝိုင်းပေါ်အတိမတ်ပြုထားတာကိုကျောင်းတွေကနေဖယ်ရှားမယ်ဆိုပြီးပြောပါရယ်။ကျွန်တော်တို့က Twitter ကနေပဲပြန်ပြောနေလို့မရပါဘူး။လက်တွေ့ကြကြတုံ့ပြန်ရပါမယ်။ LGBTQ+ ကဘာဆိုတာပြရပါမယ်။ဒီနေ့ပွဲမှာလည်းအဲ့ဒါကြောင့်လည်းခုလိုပါဝင်ဆင်နွှဲတာပါ။ဒါပေမဲ့ဒီလောက်နဲ့မလုံလောက်ပါဘူး
။အခုလိုမျိုးလူငယ်တွေစိတ်ဝင်စားနဲ့နိုင်ငံရေးထဲမှာထဲထဲဝင်ဝင်ပါဝင်လာတာကိုထောက်ခံကြပါရဲ
့။ Yeah, he's very well spoken.
သူပြောတာအလွန်ကောင်းပါတယ်။လက်တွေ့အလုံးလုံးသူဖြစ်တယ်လို့ဒီမျိုးဆက်တွေကြားမှာစီယုံသိမ့်သွင်းနိုင်သူပါ
။ He's more into the need
of. သူလိုလူမျိုးခုချိန်မှာအလွန်လိုအပ်ပါတယ်။တခြားလူမျိုးတွေယဉ်ကျေးမှုတွေရည်တည်မှုဒါတွေကိုထည့်သွင်းစဉ်းစားပြီးကျမတို့ကအတိအမှတ်ပြုဖို့လိုပါတယ်။အစိုးရအဖွဲ့တွေမှာလူငယ်တွေရဲ့စိတ်ကူးစိတ်တမ်းတွေလည်းပါဝင်ဖို့လိုပြီးအားလုံးမျှမျှတတစဉ်းစားကြစေချင်ပါတယ်
။ဒီသာအောက်လွတ်တော်အမတ်ဖြစ်လာမယ်ဆိုရင်အားလုံးအခမဲ့ကျန်းမာရေးဆောက်ရှောက်မှုရဖို့နဲ့လက်နက်ကင်ဆောင်မှုနဲ့ပတ်သက်ပြီးတော့စီမင်းတင်ကြပ်ဖို့ကက်ယောဂအတွက်ကြိုတင်ပြင်ဆင်ဖို့ရာသီဥတုဖောက်ပြန်ပြောင်းလဲမှုစတာတွေကိုဦးစားပေးဖြည့်ရှင်းသွားမယ်လို့ဆိုပါတယ်ခင်ဗျာ American တောင်ပိုင်း Mexico နယ်စပ်မှာတရားမဝင်ရွှေ့ပြောင်းဝင်ရောက်သူတွေနယ်စပ်ဖြတ်ကျော်လို့မရအောင်တရိုင်းဆောက်ကာရင်ထားပါတယ်။ဒါပေမဲ့လည်းတဘာဝပအောင်ကျင်ထင်းထင်းဆောက်ရှောက်သူတွေကတော့ဒီတရိုင်းဟာတဘာဝအရာဇက်ကျက်ပြောင်းသွားလာကြတဲ့တော်ရန်တလိဆန်တွေကိုပါဘေးရန်ရဖြစ်စေတယ်လို့ဆိုပါတယ်။ American Mexico နယ်စပ်ကာရင်ထားတဲ့တရိုင်းဒစိတ်တဒေတာကိုဖယ်ရှားပေးဖို့တဘာဝတော်ရန်တလိဆန်ဆောက်ရှောက်သူတွေကတောင်းဆိုနေပါတယ်။အထူးသဖြင့်တလိဆန်တွေဖြတ်တန်းသွားလာလေးရှိတဲ့ဒေတာကအကာရန်အတားဆီးတွေကိုပါဟိုတုန်းကဆိုရင်တိုင်းမရှိတာကြောင့်ဆွေမျိုးတွေရှိရကိုအလွယ်တကူတွားရောက်နိုင်တယ်လို့တလိဆန်တွေလည်းတဘာဝအတိုင်းစကြဲမြေကူးလူရှာဖွေနိုင်ပါတယ်။အခုအခါမှာတော့ဒီတိုင်းတွေဟာတဘာဝကေယစနစ်အတွက်ချင်းချောက်မှုတည်းရဖြစ်လာနေပါတယ်
။ It's really important
တဘာဝကိုကာကွယ်ဖို့အတွက်တလိဆန်တွေလူလူလက်လက်ပြောင်းရွှေ့ကြက်စားနိုင်ဖို့တိုင်းကာထားလို့မရပါဘူ
း။တိုင်းကာရင်ထားတဲ့ဒေသတွေမှာချက်တစ်တွေကအစတလိဆန်မျိုးစုံရှိပါတယ်။ကူကာအဲ့ဒီတလိဆန်တွေဟာတတိုင်းကြောင့်သူတို့သွာလာလေးရှိတဲ့အမေရိကန်တောင်ပိုင်းအရီဇိုနာပြည်နယ်ကနေမက္ကဆီကိုမြောက်ပိုင်းဆိုနိုရာပြည်နယ်ကိုသွာလေးရှိတဲ့လမ်းကြောင်းကနေမသွာလာနိုင်တော့ဘဲဘယ်သွားမှမသိဖြစ်ကုန်တယ်လို့ကင်မရာတွေခြားထားစောင့်ကြည့်တဲ့တဘာဝတော်ရန်တလိဆန်စောင့်ကြည့်လေ့လာသူတွေကပြောပါတယ်တော်ဝဲမိသားစုတစုဆိုရင်ရေရဖို့အတွက်တတိုင်းကိုဖြတ်ဖို့၅နာရီလောက်ကြိုးစားခဲ့ရတယ်လို့လည်းဆိုပါတယ
် This part of the border
ဒီနယ်စပ်ဒေသတဝိုင်းဟာမြောက်အမေရိကကစိတ်ဝင်စားစရာအကောင်းဆုံးနေရာတွေမှာပါဝင်ပါတယ်။ဝက်ဝန်းတွေ၊တောင်ချင်းသေးတွေ၊တမင်တွေ၊တောင်တိုးတွေ၊တခြားတရိတ်ဆန်တွေ၊ငှက်တွေအားလုံးဒီကနေဖြတ်ကြပါတယ
်။အမှတ်တမဲ့ကြည့်မယ်ဆိုရင်သတိထားမိမှာမဟုတ်ပေမဲ့လေရှားပါတရိတ်ဆန်မျိုးစုံကျင်လည်ကျဆိုင်ရဒေသဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။လူနေဒေသတွေချစ်ထွင်လာတာကလည်းသဘာဝအပေါ်ရိုက်ခတ်မှုရှိနေတာပါ။
ခုလိုမျိုးဒရိုင်းဆောက်လိုက်တာကြောင့်တဘောအပေါ်ရိုက်ခတ်မှုတွေတက်တောင်လို့မက္ကဆီကိုဆွေးအဘက်ကဘာမှမပြောတော့နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အလွန်စိုးရိမ်ပါတယ
်။အမေရိကန်မက္ကဆီကိုနယ်စပ်မှာတရားမဝင်ဖျက်ချော်မှုတွေကိုတားဆီးဖို့1994ခုနှစ်လောက်ကတည်းကအတားအဆီးအကြံဉာဏ်တွေချထားတာပါ။သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာတော့နောက်ထပ်တိုင်းမြင့်တွေထပ်မံဆောက်လုပ်ခါကာရန်ခဲ့ပါတယ်။တရားမဝင်ကြီးကျော်သူတွေဝင်ရောက်တယ်ဆိုပြီးနေဆက်ကိုတတိုင်းနဲ့ကာဖို့ရွေးကောက်ပွဲကာလမှာကတည်းက Build the Wall ဆိုပြီးတော့ Trump ကကြွေးကြော်ခဲ့တာပါခင်ဗျာ
ကိုအောင်တင်ဆက်တဲ့တူတာဆုံးလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒေါခင်မျိုးသက်ပြောပြမယ်သိပ္ပံနဲ့နီးပညာကဏ္ဍမှာကိုကံစွမ်းအားနဲ့ဆိုင်တဲ့အစားအသောက်တွေအကြောင်းကိုတင်ပြထားပါရခင်ဗျာ
အသားဟင်းနီးဟင်းရယ်နဲ့ခင်းငင်းတို့ပေါင်းမှုတို့လိုဂစီတတ်ကိုချင်းဆစားသုံးပြီးကျန်းမာရေးအတွက်ဇီဝချင်းငွေညာညှိဖို့အတွက်ကြိုးစားနေကြသူတွေဟာကျန်းမာရေးအတွက်အကျိုးဖြစ်စေတဲ့ live bacteria လေးတွေပါတဲ့ probiotic ကိုလည်းစားသုံးလာကြပါတယ်ဘက်တီးရီးယားဟာ
ရုံးကပိုးတယ်လို့ထိခိုက်စေနိုင်တယ်လို့လူတွေကထင်နေပေမဲ့ဘက်တီးရီးယားအများပြားကတော့ကူးပြီးအစာချေသေးတာရုံးကဖြစ်စေတဲ့ cell တွေကိုဖျက်ဆီးပြီးရောဂါမရှိအောင်လုပ်သေးတာဒါမှမဟုတ်ဗီတာမင်စကိုထုတ်ပေးတာမျိုးလို့လူတွေအတွက်အကျိုးရှိစေတယ်လို့ American ကျန်းမာရေးဌာန NIH ကပြောပါတယ်။ Probiotic ထဲမှာပါတဲ့ microorganism လေးတွေဟာလူရဲ့ခန္ဓာကိုယ်ရဲ့သဘာဝအတိုင်းရှိနေတဲ့ဒါမှမဟုတ်သူတို့နဲ့အလားတူတဲ့အကောင်လေးမျိုးတွေဖြစ်ပါတယ်။ Probiotic တွေထဲမှာအတွေ့အများတဲ့ bacteria အုပ်စုနှစ်စုက Lactobacillus နဲ့ Bifidobacterium အုပ်စုတွေဖြစ်ပါတယ်။ဒီ probiotic တွေကဘလို့အလုပ်လုပ်ပါသလဲ။ရှင်သန်နေတဲ့ဒီ bacteria ပိုးလေးတွေကိုယ်ခန္ဓာထဲမှာအလုပ်လုပ်ပုံကိုဓာတ်ရုပ်ပညာရှင်ဒေါက်တာခင်မောင်ကရှင်းပြပါတယ
်။ကျွန်တော်တို့ကဘာ bacteria တွေလဲဆိုတဲ့ဟာကိုပထမဖွဲ့လိုက်တော့ပေါ့။ဒီကောင်လေးကကျွန်တော်တို့တွေ့တဲ့သူတွေပေါ်တည်တော့ Obetolicious Johnson Betulicious Casaro Betulicious Bulgaria လို့ဘာလို့စတဲ့အမျိုးအစားခွဲပြီးတော့အဲ့ဒီ bacteria တွေကိုကျွန်တော်တို့ထည့်လာတယ်ဒါပေမဲ့ဘီလီယံနဲ့ချီတဲ့ဟာတွေအဆက်တစက်မှာပဲတိမ်ပေါင်းတန်ပေါင်းများစွာပါတဲ့အတွက်ခွဲခြားနိုင်တယ်တော့ခက်ပါတယ်ဒါကြောင့်အထက်ကြီးအများကြီးပြောလို့မရဘူးသူတို့ကအထက်ရောက်လာရင်သူတို့ရဲ့အလုပ်သူတို့တုတ်တော်ပဲသူတို့ကြိုးစားရှင်းတာမှုစားတော့လိုက်တဲ့ကြိုင်နဲ့သူတို့ကပွားများလာဖို့ကြိုးစားရင်းနဲ့ကျွန်တော်ကိုက်ခဲကိုတိုက်တဲ့အကျိုးပြုတာတွေတွေ့ရတယ်ကျွန်တော်ဥပမာပြပရိုတင်းတစ်ခုကိုအစာချေမယ်ဆိုရင်အဆင်နဲ့ non-natural အဆင်နဲ့ကျွန်တော်တို့အများကြီးချက်ပြုတ်ပြီးတော့လုပ်ရင်တော့မှအရေးတစ်ခုဖြစ်တော့ဘူးအစာချေနိုင်ဖို့ကလနဲ့နှစ်နဲ့တကောင်ဖို့တရက်24နိုင်လောက်တော့ကြာအောင်လို့ကျွန်တော်တို့အမှန်ကြိုးစားတော့ဒီကောင်ချေဖြစ်ရတယ်အမှန်ခက်ခဲပါတယ်ဒါပေမဲ့ဘက်တီးရီးယားနဲ့ပေးလိုက်တော့တခါလေ3-4နိုင်တောင်မှဘက်တီးရီးယားတွေကစားတော့ပြီးတော့ချေဖြစ်လိုက်တယ်သူတို့ကအစာချေလိုက်တဲ့အခါမှာကျွန်တော်တို့လိုအပ်တဲ့ပရိုတင်းတွေကကိုယ်ခန္ဓာအလွယ်တကူရပါတယ်လိုအပ်တဲ့ minerals တတုတ္တတွေလည်းပျော်ဝင်ဖို့ကိုခန္ဓာလေးကိုရောက်ပါတယ်။တာမအဖြစ်တတုတ္တဆိုတာကျွန်တော် organic မဖြစ်ကိုခန္ဓာလေးကိုဝင်ရမလွယ်ဘူး။အဲ့ဒီကောင်ကိုအစာလေးဝင်သွားဖို့အတွက် bacteria တွေကသူတို့အလုပ်လုပ်ပါအစာခြေရလို့သူကချက်ပေးလိုက်ပါတယ်။အမှန်တန်ခြေနေမြန်မြန်လုပ်နိုင်တဲ့အတွက် probiotic လိုမျိုးမှန်ကန်တဲ့ bacteria တွေထည့်ပေးနိုင်ရင်အများဆုံးယောဂါကြီးရှိတယ်ပျောက်ကင်းတတ်တာလေ။အထူးသဖြင့်အစာအိမ်ယောဂါလေရှင်တက်တာတော့ပိုက်ချမှာမအိမတာဖြစ်တာကြီးက probiotic ပြလိုက်နဲ့ကောင်းတယ်တွေ့
probiotic ကိုဘယ်ကနေရနိုင်ပါသလဲ
probiotic ကိုရနိုင်တဲ့နေရာတွေကတော့အများကြီးရှိတော့ဘောကိုစားလို့တာတော့ထင်ကျင်ပဲလေနွားလို့တွေကျွဲလို့တွေသူတို့ကလအုံးလို့တွေသုံးလို့တွေလို့တွေမျိုးစုံကနေတော့လုံးကြတာဖြစ်တယ်အဲ့တော့သူတို့အချင်းဖောက်လိုက်တဲ့ acid ဖြစ်အောင်သူတို့လုပ်လိုက်ဒါမှကြာရှည်ထားလိုက်တယ်အဲ့ဒီခါမှာလေထဲက bacteria တွေဝင်လာဒီကောင်တွေပြစ်စီသွားတယ်တဲ့ရင်ဖြစ်လာတယ်။ကျန်တဲ့ဟာရအကုန်လုံးနေပါအသေးအနှံလေးအရွက်တွေပရိုတင်းပါတဲ့ဟာတွေထူးဖြစ်။အဲ့ဒီက probiotic bacteria တွေနဲ့ဒီ probiotic ကိုပြင်ဆင်လို့ပြုလုပ်နိုင်တယ်။ဥပမာဒီပဲငပိဆိုတော့ပဲပိဇက်ကိုကျွန်တော်တို့ကချားနဲ့နေတော့အချင်းဖောက်လိုက်ရင်ပဲပိဇက်ကနေပဲရတဲ့ပဲငပိက probiotic အများကြီးပါတယ်။အဲ့ဒီတိုင်းပဲဂျပန်ကမီဆိုလို့ပါဆိုရင်နောက်ပိုင်းမှာသူတို့တော်သိပါပြီ။မီဆိုဆိုတဲ့ပဲပိဇက်ပါငါပိလို့လောက်ထားတဲ့ဟာဒီတိုင်းသူတို့အဲ့ဒီအင်းလို့တောက်တယ်ကျွန်တော်တို့ငါငပိကြီးအစုံငပိကြီးညငပိကြီးစတဲ့အချိန်မှာလည်းအဲ့ဒီ probiotic ကြီးအကုန်လုံးပါပါတယ်နောက်တစ်ခုကဒီငချောက်တို့ဘာလို့ပါလဲ probiotic bacteria တွေအများကြီးတွေ့ရတယ်ကျွန်တော်တို့သုံးနေတဲ့လက်လုံးချင်တယ်ပေါ့ဂက်က်ချင်လို့ဒီမုန်းလာချင်လို့စသဖြင့်အချင်းဖောက်ထားတဲ့ဟာတွေတမားချင်တွေအားလုံးပါ probiotic bacteria တွေပါပါ
တချို့မုံရင်းရွက်တွေကိုအချင်းတည်းထားတဲ့ကင်ချီကစားပြီးလက်လုံချင်းတွေကိုစားရင်ဝမ်းပြေဝမ်းလျှောမဖြစ်အောင်စနစ်တကျလုပ်ဖို့လိုတယ်လို့ပြောပါလေ
။သူတွေကအာနာစားရင်ဘိုင်းနာတယ်ပါညာပြောတာဟာမှန်ပါတယ်။တော့အဆစ်လုံးလုံးကဲကဲဖြစ်သွားရင်လည်းသူတို့ဘိုင်းနာတယ်လည်းဖြစ်နိုင်ပါတယ်။သို့တော့အဓိကတော့တစ်ခါကြတော့လက်တွေကလုံးတစ်ခါကြမတတ်ဘူး။ဖုံးအုပ်ထားရမရှိဘူး။မှန်ကန်တဲ့နည်းပုံစံမလုပ်ဘူးဆိုရင်အချင်းလုံးကဲတာတော့intoxication ပေါ့လေအဆိပ်ဖြစ်သွားတာလေဖြစ်နိုင်တယ်နည်းနည်းလေးအဆိပ်ဖြစ်သွားတော့အထက်က offshore တာမျိုးဖြစ်လာတယ် echo line တွေဝင်သွားတယ်ဒါကြောင့်အဲ့ဒီဖြစ်စီတွေကိုအမှန်ပြည့်မြတ်နေတာလို့ရတယ်ကျွန်တော်ကတဲ့ချင်တော့မိုးလာချင်တော့နော်ပြင်ပမောချင်တော့အချင်းလေးအကုန်လုံးမမာလီစားနေကြတာကြာအမှန်ကန်ကန်ဖြစ်တယ်လို့ကျွန်တော်ယူဆပါတယ
် probiotic bacteria တွေကိုနောင်တို့ကနေဒင်းချင်းဖြစ်အောင်လုပ်ပြီးအလွယ်ကူဆုံးထုတ်နိုင်ပါတယ်
နွ ောင်းတို့ကအလွယ်ကူဆုံးရနိုင်တဲ့နှုတ်ထွက်ပစ္စည်းဖြစ်တယ်။ဒီမှာသူတို့လေ့လာတဲ့အခါမှာ popular science မှာသုတေသနလုပ်ထားတဲ့အခါမှာကမ္ဘာမှာကြီးလိုက် region နဲ့ဖြတ်လိုက်အနောက်တိုင်းကနေပေဒီယာလောက်ထိကိုလာရင်အိန္ဒိယမှာပြတ်သွားတယ်။အဲ့ဒီကိုဟောနှုတ်ဥက္ခာကတိုက်ရိုက်ဆုံးလို့ရတယ်။ဒါပေမဲ့ဗမာပြည်ကနေဆောက်တော့ဂျပန်လိုဝင်ပြီးသွားတယ်လို့များစုကဖန်ရှင်ရောက်တယ်။ဘာလို့ကအစာမကြည့်ဘူး။နော်တို့ဆိုင်ဝန်သွားတယ်ဆိုတာအကုန်လုံးတော်ဖြစ်ကြတယ်ဘုမပြလူတွေနော်တို့ဆိုင်ဝန်သွားတာပဲအဲ့တော့ဒီမှာသူတို့ပြန်လေ့လာတဲ့အခါမှာနွားလူဟာဒီအရှိတိုင်းတိုင်းမျိုးမတည့်လားသေချာပဲသူတို့တွေ့ရတယ်သူတို့အလန်းကြီးတော့ထွက်တယ်ပြီးတော့သူတို့အဲ့ဒီနွားလူအချင်းဖောက်လိုက်တယ်ဒင်းချင်းဖြစ်အောင်လုပ်လိုက်တော့ဒင်းချင်းကအမှန်တင့်တော်တဲ့ဟာဆိုတော့အဲ့ဒီမှာတွေ့ရတယ်သူတေသနာလို့တာအရှိတိုင်းနဲ့အနောက်တိုင်းကဘာဖြစ်လို့ဒီလောက်တော့ကွာလဲဆိုတဲ့ဟာကိုမယုံကြဘူးနွားလေးစမ်းတာအင်္ဂလိပ်နွားတွေကိုကျွန်တော်တို့ခောက်ယိုးကျွေးရင်အင်္ဂလိပ်နွားတွေအသေးတယ်စားလို့မရအောင်သူတို့ကမျက်စာမှရအဲ့တော့အင်္ဂလိပ်နွားတွေကိုဘုံမှာကနွားတွေရဲ့ဘိုက်ထဲကအန်ဇိုင်းကိုတိုင်ဖောက်တော့သူတို့အူထဲကိုထည့်ပေးလိုက်တော့အစားတဲ့အခါမှာအဲ့ဒီအင်္ဂလိပ်နွားတွေကအသေးတော့အန်ဇိုင်းတွေကိုသူတို့ကတော့အရင်ကထည့်ပေးလိုက်တာဒီအန်ဇိုင်းတွေကကနပရိုဘိုင်တစ်တွေပဲအပရိုဘိုင်တစ်တွေကလုတ်ပေးနိုင်တဲ့အရာကိုသူတို့တွေ့ပါတယ်ဒါကြောင့်ဒီဒင်းချင်အမှန်တန်ကောင်းတဲ့ဟာပဲဆိုတော့ထုတ်ပါတယ်ဒီဂျပန်ကထုတ်တဲ့ယာကုတ်တို့ပါလို့ဆိုရင်ကျွန်တော်တို့အရှိတိုင်းမှာအမှန်တန်ခေတ်ဆောက်ရစင်ကာပူယူရီးယားလိုပါတော့ကျွန်တော်တို့ဒါလေးကိုပလင်းသေးသေးလေးနဲ့ provided တင်ရဆိုတော့တောက်တယ်နောက်တန်းလာတဲ့လက်ခံနဲ့အရှိတိုင်းအသက်ခံတယ်ဘာမှအရသာအများကြီးမရှိတဲ့ provided အရေးလေးနည်းနည်းလေးကကျွန်တော်တို့အချိုးပြုတယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းဆက်တွဲသိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမယ် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတစ်လှည့်ပြောပြပေးမှာဖြစ်ပါတယ
် Ukraine တွေနောက်ထပ်စီးရေးကူညီဖြစ်တဲ့ American Dollar 295သန်းထပ်ပြီးပေးမယ်လို့ပနကန်စစ်ဌာနချုပ်ကတောက်ကြနေမှာခြေညာလိုက်ပါတယ်။ယူကရိန်းရဲ့တိတ်ကိုအရေးကြီးတဲ့လုံခြုံရေးအခြေအနေနဲ့ကာကွယ်လိုအပ်ချက်တွေပြည့်မီဖို့အတွက်ဒီလုံခြုံရေးကူညီဒေါ်လာ295သန်းကိုသမရလုတ်ပိုင်ခွင့်နဲ့24ချိန်မြောက်ချမှတ်ပေးလိုက်တာလို့ပြောပါတယ်။အခုတောက်ကြနေအမေရိကန်ကာကွယ်ဌာနကချပေးတဲ့ဒီပေးအပ်ချက်ထဲမှာအလွယ်တကူရွှေ့ပြောင်းပစ်ခတ်နိုင်တဲ့ HIMARS အစစ်မြတ်စစ်လက်နက်ပစ္စည်းတွေအစမပြတ်ပစ်ခတ်နိုင်တဲ့155မှတ်မှအမြောက်တွေအဝေးထင်းတင်ကားဖြက်မိုင်းတွေတန်ကြပ်ကကားနဲ့လက်နက်ငယ်တွေလည်းပါပါတယ်။တောက်ကြနေမှာပဲရုရှားကာကွယ်ဝင်ကြီးကယူကရိန်းမှာတိုက်ခိုက်ဖို့အတွက်ရုရှားအရင်တပ်သား3လင်းစုဆောင်းတာပြည့်သွားပြီလို့ကြေညာခဲ့တာပါ။ခေါင်းစည်းပဝါကိုစနစ်တကျမချုပ်တဲ့အတွက်ဖမ်းဆီးခံခဲ့ရတဲ့မာရှာအမီနီရဲလက်ထက်တည်ဆုံရတာနဲ့ပတ်သက်ပြီးတော့အီရန်နိုင်ငံတဝန်ဆန္ဒပြမှုတွေတလကြော်လာပြီးဖြစ်တယ်လို့တောက်ကြနေကတော့အီရန်ရှိတောင်ပိုင်းကဇဟီရန်မြို့မှာဆန္ဒပြသူတွေနဲ့လုံခြုံရေးရဲတွေပြည်ပကဖြစ်ပေါ်ခဲ့ကြပါတယ်။ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့နိုင်ငံခြားငွေနဲ့ရတဲ့လုတ်ခအလစာဝင်ငွေတွေကိုမြန်မာနိုင်ငံကိုပြန်ပြီးပို့မယ်ဆိုရင် American ဒေါ်လာကိုမြန်မာငွေကျပ်30ထပ်ဆောင်းပေးမယ်လို့မြန်မာနိုင်ငံဗဟိုဘဏ်ကအောက်တိုဘာ28တောက်ချာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုပြန်ပြီးပို့ရမှာနိုင်ငံခြားသုံးငွေအယောင်းဝယ်လိုင်စင်ရဘဏ်တွေကနေလွှဲပို့ဖို့လိုသလိုအခုထပ်ဆောင်းပေးမယ့်ငွေကိုငွေထုတ်ယူတဲ့နေ့မှာပဲချက်ချင်းထည့်သွင်းပေးမယ်လို့ကြေညာခဲ့တာပါ။မြန်မာနိုင်ငံကနေပြည်ပထောက်ခံအလုံးလုံးတဲ့သူတွေထဲမှာတင်မသားရပြန်ဆွေးအချင်းချိတ်ဆက်လုပ်နေတဲ့လုပ်ငန်းတွေမှာလုပ်နေသူတွေဟာထိုင်းမလေးရှားဂျပန်တောင်ကိုရီးယားနဲ့ဒူဘိုင်းပေါ်နေရာတော်များများမှာရောက်နေတာဖြစ်ပါတယ်။သူတို့လုပ်လုပ်နေတဲ့နိုင်ငံတွေမှာသုံးတဲ့ငွေကိုတော့ဒေါ်လာနဲ့ညီမျှတဲ့ငွေအတွက်အပိုထပ်ဆောင်းငွေကျပ်30ပေးမှလည်းဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာမုန်တိုင်းငယ်တစ်ခုဝင်ခဲ့တဲ့အတွက်မိုးတဲထန်စွာရွာသွန်းပြီးတော့ရေကြီးမြေပြိုတာတွေကြောင့်လူ42ယောက်သေဆုံးခဲ့ရပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကုဇော်မိုးကျော်ဖြစ်ပါတယ်။တန်ပိုင်းဆိုင်ရာရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Charleston Mock တို့ဖြစ်ကြပါတယ်။ VOA ရဲ့မြန်မာပြည်စနေနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ24451 VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ခဲ့တာပါ။တောရရှင်မန်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.